Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ4ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းရမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့အင်ဒိုနီးရှားကမ်းလွန်မှာလေရင်ဖြတ်ရှာပွဲလုပ်ငန်းတွေဒီကနေ့ပြန်လည်စတင်နေပြီမဲ့ရာသီဥတုရောက်ခက်ခဲနေလဲကြုံနေရပါတယ်ဆိုနေရွှေလုပ်ငန်းကိုအင်တာနက်ထိုးပေါက်တိုက်ခတ်မှုတွေအမေရိကန်ကတန်ခတ်ရေးယူခဲ့တာကိုမြောက်ကိုရီးယားကတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမမိုးဖြူနဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ဒီကနေ့လွတ်လပ်ရေးနေ့မှာကျင်းပတဲ့ဘိုးရှုခံပွဲအကြောင်းကိုအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော့
ကျွန်တော်အမြင်ရတော့ဗျာ2014ခုနှစ်အတွင်းမှာပေါ့လေဒီအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပတ်သက်လို့ရှိရင်အဲကျွန်တော်ကတော့သိပြီးတော့တိုးတက်မှုမရဘူးလို့ကျွန်တော်ကမြင်တယ
်ဒါတော့ဒီမြန်မာနိုင်ငံရေးအခက်အခဲထောက်ထားရံမျိုးသိမ့်ရဲ့ပြောကြားချက်ပါရှင်အဖတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှနားဆင်ချရမှာပါဒီနောက်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်တဲ့ကြီးစကားတို့ကိုနားဆင်ကြရဖို့ရှိတယ်လို့အနုပညာလောကနဲ့ထင်ရှားကြော်ကြားသူတို့ရဲ့ဒီ2014ခုနှစ်အတွင်းမှာဖြတ်သန်းကြုံတွေ့ရမှုအတဲ့ချအနေအမြင့်တွေကိုစူးစီးတင်ပြမယ်အထူးအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့မမိုးဖြူတို့ကကြေညာပေးကြမှာပ
ါဂျာဗာပင်လယ်ရေအောက်မှာကြီးမားတဲ့ပိုင်းစာ5ခုရှိတဲ့နေရာကိုတွေ့ရှိခဲ့ရပြီးတဲ့နောက်အဲအရှက်လီရဲ့ပျက်စီးရှာဖွေလုပ်ငန်းတွေကိုအင်ဒိုနီးရှားကစားရေးဖွဲ့တွေဒီကနေ့ပဲပြန်လည်စတင်ခဲ့ပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးနေတာကြောင့်ရှာဖွေလုပ်ငန်းတွေမှာအခက်အခဲတွေနဲ့ကြုံနေရတာပါ။ဒီကနေ့မှာပဲပျက်စီးပိုင်းစားတွေရှိရနေရနာထီရင်းငုံသမားတွေရောက်ခဲ့ပြီးမဲ့နောက်ကျောင်းပြန်လည်ခဲ့ရတယ်လို့လည်းအင်ဒိုနီးရှားရှာဖွေနဲ့ကစားရေးအေဂျင်စီကပြောပါတယ်။ရင်းငုံသမားတွေရေအောက်ထိရောက်ပြီးမဲ့ပင်လယ်ကျမ်းပြင်မှာရှုံနေရင်းနဲ့လုံးဝမောင်းချပြီးဘာမှမမြင်နိုင်မဲ့လေပြင်းတွေတိုက်ခတ်လာနေသလိုရာသီဥတုအခြေအနေမကောင်းတဲ့အတွက်ရှာဖွေလုပ်ငန်းတွေခက်တရဆိုင်ပြီးရေအောက်မှာလူမပါဘဲသွားနိုင်တဲ့ရင်းတွေကိုလွှတ်ပြီးရှာဖို့ကြိုးစားနေရတဲ့ဆိုပြီးတော့လည်းပြောဆိုကြတာပါမချာခင်ရက်တွေမှာပင်လယ်ပြင်မှာမိုးတိထန်လေပြင်းတိုက်ခတ်နေတာကြောင့်လှိုင်းကြည့်ပြီးရေစီးမြန်လွန်းတဲ့အတွက်ရှာဖွေလုပ်ငန်းတွေမှာအကြီးအကျယ်နှောင့်နှေးမှုတွေနဲ့ကြုံနေရတာပါရှာဖွေဖွဲ့တွေကတော့လေရင်ကိုယ်တွေပိုင်းလိုယူဆထားတဲ့အပျက်စီးတွေရှိရနေရာထိရောက်သွားပြီးအလောင်းတွေကိုဆင်နိုင်မှုနဲ့လေရင်ပြန့်တမှုမှတ်တမ်းတွေ black box တွေကိုရှာဖွေနိုင်မှုမျှော်လင့်ထားကြတာပါဒီကနေ့တနင်္ဂနွေနေ့မှာပဲလင်းပြက်ချက်ရမှာတည်ဆုံးသူနောက်ထပ်အလောင်းတစ်လောင်းကိုတွေ့ရတာကြောင့်စစ်စုပေါင်းခုချိန်ထိ10ရက်ရှိထားတဲ့အလောင်း31လောင်းထိရှိသွားပြီလို့လည်းအင်ဒိုနီးရှားအာဏာပိုင်ကပြောပါတယ်
။ဗီယက်နမ်ကမ်းလွန်ဒေသမှာတောက်ချာနေကနစ်မြုပ်သွားတဲ့ကုန်တင်သင်းမောဘော်ကဖိလစ်ပိုင်သင်းမောသား2ယောက်တည်ဆုံးပြီး16ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။နော်ဝေနိုင်ငံမှာပုံတင် Box Jupiter သင်းမောဟာတတ်တူရိုင်းနေတည်လာပြီးမလေးရှားကနေတရုတ်နိုင်ငံစီဦးတည်မောင်းနေနေတော့မှတောက်ကြနေမနစ်ပိုင်းကဗီယက်နမ်နိုင်ငံတောင်ပိုင်းဗန်တောင်းမြို့ကမ်းလွန်125မိုင်လောက်အကွာမှာမြင့်မြုပ်ခဲ့တာလို့ဖိလစ်ပိုင်တာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။တင်မောဝါကစဖုံမှုတယောက်ကိုပဲကယ်နိုင်ခဲ့ပြီးအလောင်းနှလောင်းကိုရေထဲကဆယ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်တင်မောနှင်းမြုပ်ရသလဲဆိုတဲ့အကြောင်းရင်းကိုတော့အခုတည်းထိမသိရသေးပါဘူး။တစ်ချိန်တည်းမှာပဲစကော့တလန်မြောက်ပိုင်းကမ်းရိုးတန်းမှာတိတ်မောက်ခဲ့တဲ့ကုန်တင်တင်မောကတင်မောသား၈ယောက်ကိုရှာဖွေဖို့အစီအစဉ်ဒီကနေ့ပြန်ဆဖို့ရှိပါတယ်။ဗီလာမြေရီတင်ဆောင်လာတဲ့တင်မောကိုမနေ့တုန်းကနောက်ဆုံးတွေ့ခဲ့ရပြီမဲ့တင်မောသားတွေကိုတော့မတွေ့ရဘူးလို့လေတာဝန်ရှိသူတွေကပြောပါတယ်။အင်္ဂလန်ကမ်းရိုးတန်းမှာတိတ်မောက်ခဲ့တဲ့စင်ကာပူမှတ်ပုံတင်ကုန်တင်တင်မောကတင်မောသား25ယောက်ကိုတော့ဘေးအန္တရာယ်မရှိဘဲကယ်ဆယ်နိုင်ခဲ့တယ်လို့ဗြိတိသျှတာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကတိတ်မောက်ခဲ့တဲ့တင်မောဘော်ကတင်မောသားတယောက်ပဲထိခိုက်ဒဏ်ရာနည်းနည်းရခဲ့တဲ့အတွက်ဆေးကုသပေးခဲ့ရတယ်လို့လည်းဆိုပါတယ
်။ဆွန်နီယွရှင်လုပ်ငန်းကိုမကြသေးခင်ကအင်တာနက်ကတစ်ဆင့်ထိုးပေါက်တိုက်ခတ်ခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့ပေါ်မြောက်ကိုရီးယားကပြန်လည်တိုက်ခိုက်ပြောဆိုလိုက်ပါတယ်ပိတ်ဆို့တန်ခတ်မှုတွေကရန်လိုတဲ့ဖိနှိပ်မှုတွေဖြစ်ရည်ညွန်းသုံးလုံးပြီးဒီလိုရဲ့ကြောင့်မြောက်ကိုရီးယားအနေနဲ့တိုင်းပြည်ရဲ့ချုပ်ချာအာဏာကိုကာကွယ်ဖို့တနိဋ္ဌန်တွေကိုလည်းပုံမှန်ခိုင်မာလာစေတယ်လို့နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကိုကူကပြီးနိုင်ငံပိုင်မြောက်ကိုရီးယားဘူသတင်းအေဂျင်စီကပြောဆိုခဲ့တာပါမြောက်ကိုရီးယားကအဖွဲ့အစည်း၃ခုနဲ့လူပုဂ္ဂိုလ်၁၀ဦးပေါ်ပြစ်မှတ်ထားအရေးယူတဲ့အမေရိကန်သမ္မတရဲ့အုတ်ချွေရနာနဲ့တန်ခတ်မှုအသစ်ကိုတော့တောက်ချနေကပဲသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးတည်ပြခဲ့တာဖြစ်ပါတယ်။စိုက်ဘာတိုက်ခတ်မှုတွေပါဝင်မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုမှုတွေပေါ်အပြစ်ပေးရေးယူဖို့ကြိုးပမ်းတဲ့ခြေလှမ်းတစ်ရပ်ဖြစ်တန်ခတ်မှုတွေချမှတ်တာလို့လည်းအင်ဂျီယိုကပြောပါတယ်
။ အိန္ဒိယနိုင်ငံမှာဂျပန်မျိုးသမီးခီးသွားရတဲ့တယောက်ကိုပြန်ပြီးဆွဲမတရားကျင့်ခဲ့တဲ့မှုနဲ့ဆက်နွယ်ပြီးအိန္ဒိယမျိုးသား9ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။ကယ်ကတ္တာမြို့မှာနေထိုင်တဲ့ဂျပန်လူမျိုးမျိုးသမီးငယ်ကိုနေရာအနှံ့လိုက်ပြမယ်လို့အမျိုးသား3ယောက်ကဖိတ်ခေါ်ပါတယ်။ဘီဟားပြည်နယ်မှာရှိတဲ့အိန္ဒိယနိုင်ငံရဲ့ဘာသာရေးအရအထွတ်မြတ်ထားရဗုဒ္ဓဂယာနဲ့အရှေ့ပိုင်းဒေသတွေကိုသူ့ကိုခေါ်သွားပြီးနောက်ထပ်အမျိုးသား2ယောက်ကပူးပေါင်းပြီးတော့လူ9ယောက်ပါတဲ့အုပ်စုကသူကိုပြန်ပေးဆွဲမတရားကျင့်ခဲ့တယ်လို့ဆွဆွေးခဲ့တာဖြစ်ပါတယ်။အရင်လကအဲ့ဒီဂျပန်အမျိုးသမီးထွက်ပြေးလွတ်မြောက်ပြီးကယ်ကတ္တာမြို့ကဂျပန်ကောင်စစ်ဝင်ရုံးကိုအမှုဖွင့်တင်ကြားခဲ့တာဖြစ်ပါတယ်။2012ခုနှစ်ကဘတ်စကာတင်းစင်းပေါ်မှာအုပ်စုဖွဲ့မတရားကျင့်ခံပြီးတေဆုံးခဲ့တဲ့အသက်23နှစ်အရွယ်မိန်းကလေးတစ်ယောက်အကြောင်းသတင်းထွက်ပေါ်လာပြီးအိန္ဒိယနိုင်ငံရဲ့အမျိုးသမီးတွေအပေါ်လိင်မိုင်းဆန်ရအကြမ်းဖက်မှုပြဿနာတွေကိုနိုင်ငံတကာကသတိထားစောင့်ကြည့်ခံရတဲ့အဆင့်ကိုရောက်လာခဲ့တာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီရစ်တန်ဒီသမှာအမေရိကန်ကားလိုယူဆတဲ့မောင်းနှုံမဲ့ဒုံးလျင်နဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွ9ယောက်ထဲမှနေသေဆုံးသွားတဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နိုင်ငံနဲ့နေဆက်တောင်ထူတက်တဲ့ဒတ်တာခိုင်ဒေသမှာရှိတဲ့စစ်သွေးကြွတွေရဲ့စခန်းတစ်ခုကိုမောင်းနှုံမဲ့လျင်ကဒုံးကျည်နစင်းနဲ့ပစ်ခတ်ခဲ့တယ်လို့လည်းဒေသခံထောက်လိုင်းအာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။တိုက်ခိုက်ခံရတဲ့နေရာဟာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုထောက်ခံသူပါကစ္စတန်စစ်သွေးကြွတပ်မတူဖြစ်တဲ့ Hafez Cook ပါကဒါနဲ့ဆက်နွယ်နေတဲ့ Uzbek စစ်သွေးကြွတွေပေါင်းဖို့အသုံးပြုတဲ့နေရာတစ်ခုလို့လည်းပါကစ္စတန်လူမျိုးရေးအာဏာပိုင်တွေကယူဆထားကြပါတယ်။ပါကစ္စတန်မှာဒီကနေ့မောင်းနှုံမဲ့ဒုံးလျင်နဲ့တိုက်ခိုက်တာကတော့2015ခုနှစ်တစ်ထဲမှာပထမဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကပါကစ္စတန်စစ်တပ်ကဖွင့်လှစ်ထားတဲ့စစ်တင်ကြောင်းကြောင်းကိုစစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်ကလေးအများစုပါဝင်လူ150လောက်သေဆုံးခဲ့ခြင်းကဆက်လို့အာဖဂန်နိုင်ငံနဲ့နယ်စပ်နီးပါးလူမျိုးစုဒေသတွေမှာပါကစ္စတန်စစ်တပ်ကစစ်သွေးကြွတွေကိုထိုးစစ်ဆင်နှင်းနှင်းတိုက်ခိုက်မှုတွေအရှိန်မြင့်ဆောင်နေတာဖြစ်ပါတယ်
။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC နဲ့ပူးပေါင်းမှုပါလက်စတိုင်းရဲ့ကြိုးပမ်းမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုင်းပြည်ဗန်ဒါတွေကပါလက်စတိုင်းအတွက်တုံ့နေတဲ့ဒေါ်လာ125သန်းကိုထိန်းချုပ်ထားဖို့အစ္စရေးဆိုရကဆုံးဖြတ်လိုက်တဲ့အကြောင်းအစ်မြင့်တာဝန်ရှိသူတယောက်ကပြောလိုက်ပါတယ်။ပါလက်စတိုင်းအနေနဲ့အစိုးရသုံးကြိမ်နဲ့ရပ်ဖက်ဝန်ထမ်းတွေကိုလစာပေးဖို့အစ္စရေးရဲ့လစဉ်ထောက်ပံ့ငွေပေါ်မှာမိခိုးနေရတာပါပါလက်စတိုင်းအစ်မြင့်စစ်ဆေးညှိနှိုင်းရေးမှူး Safe Iraqat ကတော့အစ္စရေးရဲ့လုပ်ရက်ပေါ်ဖြစ်တင်ရှုံချလိုက်တယ်လို့ဒီလုပ်ရက်က ICC နဲ့ပူးပေါင်းဖို့စူးစမ်းမှုတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်အစ္စရေးပေါ်စစ်ရာဇဝတ်မှုကျွလွန်မှုတွေနဲ့အရေးယူနိုင်မဲ့ကြိုးပမ်းမှုတစ်ခုအဖြစ် ICC အဖွဲ့ဝင်အဖြစ်ပါဝင်ခွင့်ရရေးပါလက်စတိုင်းတာဝန်ရှိသူတွေကကုလသမဂ္ဂမှာရှောက်လွှာတင်ခဲ့ပြီးနောက်တစ်ရက်မှာအစ္စရေးဘက်ကတုံ့ပြန်ချက်ထွက်လာတာဖြစ်ပါတယ် ICC နဲ့ပူးပေါင်းမဲ့အစီအစဉ်ပေါ်အစ္စရေးဝန်ကြီးချုပ်ကဘာလုပ်မလဲဆိုတာအတိအကျမပြောပေမဲ့လက်တုံ့ပြန်မှာဖြစ်တဲ့အကြောင်းချိန်ကြောက်ထားပါတယ်ပါလက်စတိုင်းရဲ့ကုလသမဂ္ဂဆိုင်ရာသံအမတ်ကြီး Red Mansour ကတော့ပါလက်စတိုင်းလူမှုပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွေ့တရားမျှတမှုရဖို့ကြိုးပမ်းနေအဓိကခြေလှမ်းတစ်ရပ်ဖြစ်တယ်လို့တောက်ကြနေတော့ကပဲပြောဆိုထားပါတယ်
အမေရိကန်သမ္မတဘရက်အိုဘားမာသူ့ရဲ့ဇာတိဟာဝိုင်မှာတရင်းနှစ်ပတ်ကြာအားလည်းရက်သွားပြီးဒီကနေ့တင်းတင်းကြပ်နေနေမှာတော့ဝါရှင်တန်ကိုပြန်လာခဲ့ပါတယ်။သမ္မတအားလည်းရက်ခီးသွားနေတော့မှာပဲဝါရှင်တန်နိုင်ငံရဲ့အခင်းချင်းကတော့ပြောင်းလဲသွားခဲ့တာပါ။လွတ်တော်တည်ထောင်ဖို့ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့အတိုက်ခံ Republican Party ကအခုကထက်နဲ့အောက်လွတ်တော်နေရာစလုံးကိုထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။လွတ်တော်အမတ်တော်ဝင်များကတော့အထူးသဖြင့်အမေရိကန်နိုင်ငံသားတွေကျန်းမာရေးဆက်ရှောက်မှုအာမခံမဝင်မနေရဝယ်ဖို့ပြဋ္ဌာန်းထားတဲ့အိုဘားမားကဲလို့လူသိများတဲ့ဥပဒေလိုသမ္မတရဲ့အစီအစဉ်တွေကိုဖျက်နိုင်မှုဆက်ရထက်သန်နေကြတာပါအမေရိကန်ပြည်တော်စုကိုတရားဝင်ထောက်ထားမှရှိပဲဥပဒေမဲ့ဝင်ရောက်လာသူအနေနဲ့နိုင်ငံသားဖြစ်ခွင့်ရလာနိုင်တဲ့သမ္မတအိုဘားမားရဲ့လူဝင်မှုကြီးကြပ်ရေးပြုရင်ပြောင်းလဲရေးမူဝါဒကိုလည်းဥပဒေပြုအမှတ်တော်များကပြင်ဆင်လိုကြပါတယ်ခရစ်စမတ်နဲ့နှစ်တကူအားလာရက်တွေကုန်ဆုံးပြီးလွတ်တော်အမတ်တွေလည်းဝါရှင်တန်ကိုပြန်ရောက်လာကြတော့မယ့်အချိန်မှာပဲသမ္မတအိုဘားမားကတော့အမေရိကန်မျိုးကြီးတွေကို၃ရက်ကြာခီးထွက်ပြီးသူ့ရဲ့မူဝါဒတွေနဲ့ပတ်သက်လို့ပြောကြားဖို့စီစဉ်ထားတာပါသမ္မတရဲ့ဒီမိုကရက်ပါတီကတော့အစိုးရရဲ့မူဝါဒတွေဟာအမေရိကန်စီးပွားရေးပြန်လည်နလန်ထူလောင်အထောက်အကူဖြစ်စေတယ်လို့ပြောဆိုထားကြပါတယ
်။
The
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတပုတ်ကိုထုတ်လွှင့်ပေးပါမယ်ဒီကနေ့ခြောက်ရောက်တဲ့2015ခုနှစ်ရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုနှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံတော်သမ္မတကိုတက်မတော်ဂုံပြူတက်ဖွဲ့တွေကချီတက်အလေးပြုတဲ့ဘိုးရှုခံအခမ်းအနားကျင်းပတဲ့အပေါ်နိုင်ငံရေးအရာထူးခြားမှုလို့တက်ရောက်သူတွေကသုံးသပ်ကြပါတယ်အရသာဆွေရလက်အောင်မှာနေပြည်တော်မှာထူးထူးခြားခြားကျင်းပတဲ့ဘိုးရှုခံအခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ခေါင်းဆောင်နဲ့တက်မတော်ခေါင်းဆောင်တွေအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးအင်အားစုတွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာပါလီမန်အစိုးရခေတ်နောက်ပိုင်းနှစ်ပေါင်း50ကျော်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ဘိုးရှုခံအခမ်းအနားနဲ့2015ခုနှစ်ဇန်နဝါရီလ4ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကျရောက်တဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဒီနေ့မှာထူးထူးခြားခြားအစိုးရရုံးဆိုင်ရာနေပြည်တော်မှာကျင်းပတာဖြစ်ပါတယ်။နိုင်ငံတော်သမ္မတကိုကြီးရည်လေးတက်မတော်ကဂုံပြူတက်ဖွဲ့တွေအပါအဝင်လက်နက်ကင်တက်ဖွဲ့တွေအဖွဲ့အစည်းတွေကပါခြေတက်ဂုံပြူအလေးပြုတဲ့ဘိုးရှုသဘင်အခမ်းအနားကျင်းပခဲ့တဲ့မြင်ကွင်းကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ပအိုးလက်နက်ကိုင်အဖွဲ့ရဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကအခုလိုပြောပြပါဗျာ
။နှစ်ပေါင်း50ကျော်မှကျင်းပဖြစ်ခဲ့တဲ့ဘူရှုကံတွင်ရောအရင်သမရာကြီးတွေလက်ထက်တုန်းကလုပ်တယ်လို့ပေါ့လေ။ကြီးရည်လေးတက်မတော်သားတွေရဲ့နောက်တကဒီပြည်သူလူထုမှာဒီဌာနဆိုင်ရာဝန်ကြီးဌာနပြည်ပြည်ပြည်သူလူထုတွေပါတယ်။နောက်မိသက်တို့ရပ်ပက်စစ်ဖက်အဲဒီအားလုံးကနေပြီးတော့ဒီသမရာကိုချီတက်ပြီးတော့အလေးပြုကြတာပေါ့။
ဒီလိုမျိုးနိုင်ငံရေးအရာထူးခြားတဲ့2015ခုနှစ်ရဲ့လွတ်လပ်ရေးနေ့အခမ်းအနားကိုထူးထူးခြားခြားဘိုးရှုခံအခမ်းအနားအဖြစ်နဲ့ကျင်းပတာကတော့အုပ်ချုပ်သူအစိုးရလက်အောက်မှာတက်မတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းတွေတည်ရှိတာကိုပြသရာရောက်တယ်လို့တက်ရောက်သူတွေကရှုမြင်ပါတယ်ဘိုးရှုခံအခမ်းအနားကိုကိုယ်တိုင်တက်ရောက်ခွင့်ရသူရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကသူ့အမြင်အခုလိုပြောပါတယ
်ဒီဥစ္စာလေးအစိုးရဖွဲ့တက်တန်းရဲ့သုံးနှစ်မြောက်ပြီးမှပေါ့နော်လေးနှစ်မှကျင်းပတာဖြစ်ပါတယ်နိုင်ငံတော်သမ္မတကြီးရဲ့ကျေးဇူးတင်စာကိုခံနေအုပ်ချုပ်ထိန်းသိမ်းအောက်မှာထိန်းချုပ်အောက်မှာရှိရဆိုတဲ့သဘောတော့ပြကျွမ်းတာပေါ့နော်ဒီမိုကရေစီဆိုရတရရဲ့အောက်မှာလက်နက်ကင်ဖွဲ့စည်းတွေရှိတယ်ဒီမိုကရေစီဆိုရတရရဲ့ဥဆောင်မှုနဲ့ပြည်တွင်းစီရက်စီးရေးနဲ့တိုင်းဒေသလက်နက်ကင်ပြည်ပကရှုံငင်းဖို့အတွက်ဥဆောင်နေကြတဲ့ပုဂ္ဂိုလ်တွေကလည်းပဲရှေ့မှာထိုင်နေသေးကြတယ်ဟိုကျွန်တော်တို့မြန်မာလို့နောင်လာမဲ့ဆိုရတရအတွက်ရောနောက်နှစ်အတွက်ရောဒီလိုအစဉ်လာလေးတွေကိုရှစ်ဆက်ယူဆောင်သွားမယ်ဆိုရင်နော်ဒီလိုမျိုးခန္ဓာကိုကောက်ကံငင်ကကျင်းပတာလားဟိုဒါလေးတွေကလေဒီမိုကရေစီလူ့ဖွဲ့စည်းတွေအကျင့်လေးတွေဖြစ်သွားအောင်များနော်နိုင်ငံတော်သမ္မတကြီးဦးဆောင်တဲ့အစိုးရဖွဲ့ကရည်မှန်းသလားပေါ့နော်နောက်လာမယ့်အစိုးရဟာလက်ရှိအစိုးရတည်တော့တော့တက်မတော်ကအသွင်ပြောင်းလာတဲ့ခေါင်းဆောင်တနည်းအားဖြင့်နိုင်ငံတော်အကြီးအကဲဟာတက်မတော်ကအသွင်ပြောင်းလာတဲ့ခေါင်းဆောင်တယောက်မဟုတ်ရင်လေးပဲနိုင်ငံတော်အကြီးအကဲဖြစ်တာမို့လို့လက်နက်ကင်ဖွဲ့စည်းများအားလုံးရဲ့ဦးဆောင်နေတဲ့ခုနလိုအခမ်းအနားကျင်းပပြီးလွတ်လပ်ရေးနေ့အခါသမယမှာဒီလိုပဲရှိတဲ့အလေးပြုတာမျိုးဂွန်ပြူတာမျိုးလောက်အပ်တယ်ဆိုတဲ့အစဉ်လာကိုယူခြင်းလို့များလားဆိုတာမျိုးတို့ကျွန်တော်တို့အများကြီးတွေးလို့ရတာပေါ့
မြန်မာနိုင်ငံရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဘိုးရှုခံအခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အပြစ်ခတ်ရဲစဲရေးညှိနှိုင်းနေစေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့နိုင်ငံရေးအင်အားစုတွေတက်ရောက်ခဲ့တာကတော့မြန်မာနိုင်ငံရဲ့အတွက်ထူးခြားတဲ့နှစ်အဖြစ်ဒေါက်တာအေးမောင်ကသုံးသပ်ပါတယ်အခုလိုမျိုးအစိုးရနဲ့အပြစ်ခတ်ရဲစဲရေးညှိနှိုင်းရေးညှိနှိုင်းမှုဆောင်ရွက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကပါဒီဘိုးရှုသဘင်အခမ်းအနားကိုတက်ရောက်တဲ့အချိန်တမတော်သားတွေရဲ့စစ်အင်အားပြချီတက်အလေးပြုခံနိုင်ငံတော်သမ္မတဦးသိန်းစင်ရဲ့တရားမီလုံးတိုင်းတာနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့လွတ်လပ်ရေးမိကွန်းကိုပအိုးလက်နက်ကိုင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့ဥခွန်မြင့်ထွန်းကအခုလိုရှုမြင်ပါတယ်
။သမ္မတရေးမိကွန်းနဲ့မှာပါတာကတော့ဒီနိုင်ငံရေးတည်ငြိမ်မှုရဖို့ငြိမ်းချမ်းရေးရဖို့နဲ့နောက်တစ်ခါလူမှုစီးပွားဘဝဖွံ့ဖြိုးဖို့အဲ့ဒီအခြေခံလေးကိုပြောသွားတာဖြစ်ပါတယ်။နောက်တစ်ခုကတော့ဒီအဓိကအဖြစ်ချက်ကတော့ဒီလုံးတိုင်းတာပြစ်ခတ်ရဲစေးတွေရနိုင်ဖို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့ဖရယ်ပြည်တော်စုတူတော်နာဖို့ဆိုတဲ့အချက်ဒီပေါ်မှာအဓိကထားပြီးပြောသွားတာတော့ကျွန်တော်အားရပ
ါအစိုးရရုံးဆိုင်ရာနေပြည်တော်မှာကျင်းပတဲ့ဘိုးရှုသဘင်အခမ်းအနားကိုဇန်နဝါရီလ4ရက်နေ့မနက်6:20မှာတော့နိုင်ငံတော်လန်ဒင်အခမ်းအနားနဲ့စတင်ဖွင့်လှစ်ပြီးဘိုးရှုခံစင်မြင့်ထက်ကနိုင်ငံတော်သမ္မတကိုစီရဲပြခွင်းကနေအလံကိုင်းတက်ဖွဲ့တွေစစ်တီဝိုင်းတက်ဖွဲ့တွေကြီးရည်လေးတက်မတော်သားစီရဲပြတပ်သားတွေနဲ့လက်နက်ကိုင်တက်ဖွဲ့တွေကခြိတက်အလေးပြုခဲ့ကြတာဖြစ်ပါတယ်ချီတက်အလေးပြုကြပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတကတက်စစ်ဆေးမှုကိုလုပ်ပါတယ်အဲဒီနောက်မှာတော့သမ္မတကလွတ်လပ်ရေးနေ့အထိမ်းအမှတ်မိကွန်းကိုပြောကြားတာဖြစ်ပါတယ်ဘိုးရှုခံအခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်လက်အောက်ခံကြီးရည်လေးတက်မတော်ပိုင်းဆိုင်ရာထိပ်ပိုင်းခေါင်းဆောင်ကြီးလွတ်တော်ဥက္ကဋ္ဌနာယက လွှတ်တော်ကိုယ်စားလှယ်တွေအစိုးရဝန်ကြီးဌာနအသီးသီးကပြည်ထောင်စုဝန်ကြီးတွေတိုင်းဒေသကြီးအသီးသီးကအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့အရက်ဖက်အဖွဲ့စည်းတွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရနဲ့လက်ရှိစည်ရေးတင်းမာမှုရှိနေစေ KIO ကချင်လွတ်မြောက်ရေးအဖွဲ့တို့တက်ရောက်တာတော့မတွေ့ရပါဘူးရှင်။
မဆုမွန်ပြောပြခဲ့တာဖြစ်ပါတယ်အခုကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်ရှင်2014ခုနှစ်ကအခြေခံလာတဲ့နိုင်ငံရေးအခြေအနေတွေကအခု2015ခုနှစ်မှာဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်စိုးဝင်းကရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးထားပါတယ်ပြီးခဲ့တဲ့နှစ်ထဲကြားပြတ်ရွေးကောက်ပွဲကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းတဲ့ကိစ္စလွတ်တော်မှာအချိုးကျကိုစားပြုစနစ်ကိုပြည်သူ့လွတ်တော်မှာပယ်ချခဲ့တဲ့ကိစ္စအစသဖြင့်မြန်မာနိုင်ငံရေးကိုဂရဲရိုက်ခတ်စေခဲ့တဲ့အကြောင်းအရာတွေသုံးသပ်ဆွေးနွေးခန်းအပိုင်း၁ကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာနှစ်သက်ပါရှင်။ဟုတ်ကဲ့ပါကျမတို့ VOA American Town ကိုအခုလိုလာပြီးတော့ကိုယ်တိုင်ကိုယ်ရောက်လာပြီးတော့ဒီဆွေးနွေးခန်းကိုဟိုထမြောင်လုပ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရံမြို့သိန်းလည်းကျေးဇူးအများကြီးတင်ပါတယ်ကိုစီသူအောင်မြင့်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်ကျမဒီနေ့ဆွေးနွေးချင်တာကတော့ဒီ2014ခုနှစ်ပေါ့နော်2014ခုနှစ်ကတော့ဟိုကုန်လွန်သွားပြီပေါ့အဲ့တော့ဒီ2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ပြင်ပြောင်းလဲမှုတွေဟာဘယ်လောက်ထိခီးရောက်နေပြီလဲဆိုတာကိုကျမတို့သုံးသပ်ဆွေးနွေးချင်တာပါဆရာကြီးအဲ့တော့ပြမအောင်ဆက်ပြီးတော့ဆွေးနွေးကြတာကတော့ဒီနိုင်ငံရေးပေါ့လေနိုင်ငံရေးမှာဒီအမျိုးသားပြန်တဲ့ရင်ကြားစီရင်မှာဘလောက်အထိညာခီးရောက်ပြီလဲဆိုတာကိုဆရာအနေနဲ့နည်းနည်းလေးပြောပြပေးပါလားရှင်အ
ဲကျွန်တော်အမြင်ကတော့ဗျာ2014ခုနှစ်အတွင်းမှာပေါ့လေဒီအမျိုးသားပြန်လဲတက်မြတ်ရေးနဲ့ပတ်သက်လို့ရှိရင်အဲကျွန်တော်ကတော့တိတ်ပြီးတော့တိုးတက်မှုမရဘူးလို့ကျွန်တော်ကမြင်တယ်ဘာဖြစ်လို့လဲဆိုတော့ဥပမာဒေါ်ဆန်းစုကြည်ကနေပြီးတော့ကျွန်တော်တို့2014ခုနှစ်အတွင်းမှာ၄ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုတောင်းဆိုတယ်အတိအကဒီ၄ပွင့်ဆိုင်တွဲဆုံဆွေးနွေးရေးရဲ့ရည်ရွယ်ချက်ကအမျိုးသားပြန်လည်တင်ပြရေးကိုဦးတည်တယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံတော်တမရကနေပြီးတော့နော်14ရောက်တွဲဆုံတဲ့ပွဲကိုကျွန်တော်တို့ပုံဖော်ခဲ့တယ်အဲ့ဒီအခါကျတော့အဲ့ဒီ14ရောက်တွဲတဲ့ပွဲဟာတကယ်တမ်းကျတော့ကျွန်တော်တို့ပြည်သူလူထုလိုချင်နေတဲ့နော်အမျိုးသားပြန်လည်တင်ပြရေးနဲ့နော်ဟိုဖြည့်ရှင်းမှုတစ်ခုကိုဥတည်တဲ့လမ်းကြောင်းပေါ်ကိုမရောက်ဖဲနဲ့အဲတာမန်တွေးဆောင်ဆွေးနွေးပြီးဟိုတွေးဆောင်စကားပြောတဲ့ပုံစံမျိုးပဲဖြစ်တာကိုတွေ့ရတယ်အဲအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ပြည်တော်စုလွတ်တော်ကနေပြီးတော့ဒီ6ရောက်တွေးဆောင်မှုကိစ္စကိုအဆုံးပြုတယ်အဲအဲ့ဒီ6ရောက်တွေးဆောင်မှုကိစ္စကလည်းပဲလက်ရှိအခြေအနေအထိအဲဟိုအပြည့်မထွက်တာကိုတွေ့ရတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်ပြောရင်ပေါ့လေ2014တစ်ခုနှစ်တစ်နှစ်လုံးမှာအမျိုးသားပြန်လည်တင်ပြရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုအပိုင်းမှာအားရချင်းနဲ့လောက်တဲ့အနေအထားမတွေ့ရဘူးလို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဟုတ်ကဲ့ပါဦးစီသူအောင်မြင်ကဘယ်လိုများတုံ့ပြန်လို့ရပါလဲရှင
်ဆရာကပြောတဲ့နေရာမှာဟိုအချက်တစ်ခုအရေးကြီးတဲ့အချက်တစ်ခုပါပါတယ်အဲ့ဒါဒုံဆန်းစုကြည်ကသူကလေးဝန်ဆိုင်တွေ့ဆုံမှုတောင်းတယ်တောင်းတယ်ဆိုတော့ဥစားဒါတွေ့ဆုံဆွေးနွေးပွဲလုပ်ဖို့တောင်းတယ်ဆိုတဲ့သဘောပဲဒုံဆန်းစုကြည်လွတ်မြောက်ပြီးနောက်မှာသမရဦးသိန်းစိန်နဲ့တည်ထောင်တွေ့ဆုံတာတွေရှိခဲ့တယ်အချိန်ချင်းပေါ့နော်တွေ့ဆုံပြီးနောက်ပိုင်းမှာအပြောင်းလဲတွေလည်းရှိခဲ့တယ်ဟိုအကျဉ်းသားနိုင်ငံချင်းသားတွေလွှတ်ပေးတာတွေလူခွင့်ရေးဟိုလိုက်နာမယ်ဆိုတဲ့ဂတိစကားတချို့တွေနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ဝင်ပေးတာတွေနောက်ကြားပြရုပ်ောက်ပွဲလုပ်ပြီးတော့မှဒေါန်ဆန်းစုကြည်နဲ့ NLD အမတ်တွေလွှတ်တော်တွေရောက်သွားတာတွေအဲ့လိုပြောင်းလဲတိုးတက်မှုတွေနောက်ကျွန်တော်တို့ဒီပုံနှိပ်စာနယ်ဇင်းပေါ့လွတ်လပ်ခွင့်ရလာတာတွေအဲ့ဒီဥစ္စာတွေပေါ်ခဲ့တယ်အဲ့နောက်ပိုင်းမှာတော့ဟိုပြန်ပြီးတော့မှဒါတွေကမရှိတော့ဘူးတွေးဆမှုတွေမရှိတော့ဘူးမရှိတော့ဘဲနဲ့အဲဘယ်လိုဖြစ်လာလဲဆိုတော့2013ကနေစပြီးတော့မှဒေါန်ဆန်းစုကြည်ကရုပ်ောက်ပွဲဝင်စဉ်ကာလကသူပေးထားတဲ့ဂတိအတိုင်းဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးတော့မှ तू ကလှုပ်လာတယ်အဲ့လိုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်တဲ့စီမှာ तू အဓိက focus ထားတာက၄ပုံမှန်436ပြင်ဆင်ရေးဒေါန်ဆန်းစုကြည်တို့ဘက်ကဘယ်လိုမျိုးရှုမြင်တယ်လဲဆိုတဲ့အခါကျတော့ဒီပုံမှန်436ဆိုတဲ့ဟာကဖွဲ့စည်းပုံပြင်ရေးကိုခက်အောင်လုပ်ထားတယ်လို့ယူဆတယ်တတ်မတော်ဒါအမတ်တွေကသဘောမတူဘူးဆိုရင်ဒါဘဲချက်ဥမှာပြင်လို့မရနိုင်ဘူးအဲ့တော့ तू တို့အဲ့ဒီဥစားကိုပြင်ကျင်တာပေါ့နော်ပြင်ကျင်တော့တရားဝင်အနေနဲ့ဒါလွတ်တော်ထဲမှာလဲဒေါန်ဆန်းစုကြည်တို့ကဘယ်လိုမျိုးတင်ပြတယ်လဲဆိုတဲ့အခါကျတော့ဘလို့ပုံစံနဲ့ပြင်ကျင်တယ်လဲဆိုတော့ဒါအမတ်တွေအားလုံးပေါင်းလိုက်ရင်တပ်မတော်သားအမတ်တွေပါစီပေါ့အမတ်တွေအားလုံးပေါင်းလိုက်ရင်50ရာခိုင်နှုန်းအထက်ကသဘောတူရင်ပြင်လို့ရကျင်တယ်ဒိုဒီမဟုတ်အဲတပ်မတော်သားအမတ်တွေမပါဘဲနဲ့ရွေးကောက်ခံအမတ်တွေတစ်သက်ရဲ့85ရာခိုင်နှုန်းလောက်ဆိုရင်တော့သုံးဖို့နှစ်ပုံပေါ့အဲ့ဒါဆိုရင်တော့ပြင်ကျင်တယ်ဆိုပြီးတော့မှသူတို့ကဒါကိုတင်ပြတယ်အထိပ္ပယ်ကတော့ဒါဟာတပ်မတော်သားအမတ်တွေသဘောတူသည်ဖြစ်စေမတူသည်ဖြစ်စေရွေးကောက်ခံအမတ်တွေက ပြင်မယ်ဆိုရင်ပြင်လို့ရနိုင်တဲ့အနေအထားမျိုးကိုဒါသူတို့ကတောင်းဆိုတာအဲ့ဒီဥစ္စာကိုရှေ့တန်းတင်လာတယ်ပြီးတော့မှအဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကထောက်ခံမှုရှိအောင်စီယုံလှုံ့ဆော်ဟောပြောတာပဲသူကလှုပ်လာတယ်လှုပ်လာတဲ့အချိန်မှာဒေါန်ဆန်းစုကြည်ကသူ့ရည်ရွယ်ချက်ကိုလည်းသူပုံမှန်လင်းလင်းပဲသူပြောတယ်အဲ့ဒါဘာလဲဆိုတော့တပ်မတော်ကိုဂုံသိက္ခာရှိရှိနဲ့စစ်တမ်းရပြန်ရေးအတွက်ကိုဒါဒီ46ပြင်ဆင်ရေးကိုလှုပ်တာပါဆိုပြီးပြောတယ်ပြောတဲ့ခါကျတော့အဲ့ဒီလိုမျိုးလှုပ်ရှားမှုတွေများလာတဲ့အခါမှာဒါကျွန်တော်စဉ်းစားချက်အရာတော့တစ်ဖက်ကဟိုဘယ်လိုပြန်ဖြစ်လာလဲဆိုတော့ဒါတက်ကိုနိုင်ငံရေးကနေဖယ်ရှားဖို့ကြိုးစားတာပေါ့နော်စစ်တမ်းရကိုဟိုပို့ဖို့ကြိုးစားတယ်ဆိုတဲ့အခါကျတော့ဒါကိုသူတို့ဘယ်လိုမှသဘောတူနိုင်ဖို့မရဘူးအဲ့ဒါနဲ့ဟိုဘယ်လိုဖြစ်ကြသလဲဆိုတော့တွဲဆုံဆင်းရဲလှုပ်ဖို့ဒေါန်ဆာစုကြည်ကတောင်းဆိုတယ်တစ်ဖက်ကသမရနဲ့ဒါကာကွယ်ရေးဦးစီးချုပ်အပါအဝင်တပ်မတော်ဘက်ကတော့တွဲဆုံဆင်းရဲဖို့ဆန္ဒမရှိဘူးဆန္ဒမရှိတဲ့အခါကျတော့သူတို့တွေကဟိုအမျိုးမျိုးလှုပ်တာပေါ့စလီပွင့်ဆိုင်ဆိုပြီးတော့မှလှုပ်တယ်ဒါဟန်ပြသဘောပဲပြီးတော့မှအခု6ပွင့်ဆိုင်ဆိုပြီးတော့ပြောတယ်ပြောတဲ့ခါကျတော့လဲသူတို့ကဘလိုနည်းနဲ့တုံ့ပြန်လဲဆိုတော့ဒါပုတ်ကူရေးနဲ့ချင်းကတ်ထားတဲ့ဟာတွေဖြစ်နေတယ်အဖွဲ့စည်းတွေကိုဟိုဥစားကိုစားမပြုတ်ဘူးဆိုပြီးတော့မှဒါကိုသိလက်ခံခြင်းမမရဘူးဟိုတေးကြတာကဘာလဲဆိုတော့တိတိဆိုင်ဆိုင်တကယ်ကိုအလုတ်ဖြစ်စေတဲ့အကျိုးရှိစေမဲ့တွဲဆုံဆွေးနွေးပွဲကိုတစ်ဖက်ကလက်မခံဘူးဆိုတဲ့သဘောကလုံးဝပေါ်လွင်နေတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာကိုကျွန်တော်ကသုံးသပ်တဲ့ခါကျတော့တစ်ဖက်ကတပ်မတော်ကိုအဲ့လိုမျိုးဟိုဥစားပေါ့နော်နိုင်ငံကြီးကဖယ်ထုတ်ဖို့ကြိုးစားတယ်လို့တစ်ဖက်ကဟိုနားလေသွားတယ်။နောက်တစ်ဖက်ကလည်းအဲ့ဒါကိုပြန်ပြီးတော့မှကောင်တာလုတ်တဲ့ဟာတွေပေါ့။ဘာတွေပြန်ဖြစ်လာလဲဆိုတမန်တော်သားအမတ်တွေကလွတ်တော်ကိုဖျက်သိမ်းမဲ့ဥပဒေတွေထပ်ပြီးတော့ပြဋ္ဌာန်းဖို့တင်ပြလာတာတွေရှိလာတယ်။အပြီးတော့မှသိမကြသေးခင်တော့ဆိုရင်ဥတင်အေးကနေပြီးတော့မှအာဒါစူးစူးပူပူတိုင်းပြည်မတည်ငြိမ်ဘူးဆိုစစ်တပ်ကအာဏာပြန်သိမ်းမှာပဲဆိုတဲ့စကားတွေဖြစ်လာတယ်ဆိုတော့ဆန့်ကျင်ဘက်တွေဖြစ်လာတယ်။ဖြစ်လာတဲ့ခါကျတော့ဘုနာဒေါ်တော်ရမင်းသိန်းပြောတဲ့ဟာကိုကျွန်တော်ထောက်ခံပါတယ်2014ထဲမှာအမျိုးသားပြန်လည်ရည်ရွယ်ချက်ရင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စီမှာအကျိုးဖြစ်ထွန်းမှုတွေသိမတွေ့ရပါဘူ
းဟုတ်ကဲ့ပါခုနကပြောတဲ့စကားထဲမှာပါသွားတဲ့ဒီရွေးကောက်ပွဲကော်မရှင်ဦးတင်အေးကနေပြီးတော့ဟိုဒီဂျားပြရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိပါတယ်ဒါပေမဲ့အဲ့လိုကျင်းပမယ်ဥစ္စာကိုမကျင်းပတော့ဘဲနဲ့ဖျက်သိမ်းလိုက်တာကြားသိရပါတယ်အဲ့တော့အားလုံးရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာပေါ့နော်ဒီလာမယ့်2015ခုနှစ်မှာရောတကယ်ရွေးကောက်ပွဲကြီးကျင်းပပြပါမလားထမြောက်ပါမလားတန်တရားတွေရှိနေပါတယ်အဲ့တော့ဆရာအနေနဲ့ရောဒီဂျပန်ရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ဒီရှေ့ရွေးကောက်ပွဲအလားအလာဘယ်လိုများသုံးသပ်လို့ရလဲ
ကျွန်တော်အမြင်ကတော့ဒီ2000ဒီကျွန်တော်တို့14ခုနှစ်ဂျပန်ရွေးကောက်ပွဲလုံးမယ်ဆိုတာကိုကျွန်တော်မှတ်မိသလောက်ပေါ့လေအဲလွတ်တော်မှာတရားဝင်သူကအသိပေးတယ်လွတ်တော်မှာတရားဝင်အသိပေးပြီးတော့လွတ်တော်ကိုယ်စားလှယ်တယောက်ကနေပြီးတော့မေးခွန်းမေးပြီးတော့အဲ့ဒီမေးခွန်းကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလွတ်တော်မှာဖြေကြားတဲ့အခါမှာဒီ2014ခုနှစ်နှစ်ကုန်ပိုင်းမှာဂျာပြတ်ရွေးကောက်ပွဲလုပ်မယ်ဆိုပြီးတရားဝင်ဖြေကြားခဲ့တာအဲ့တော့ဒီလွတ်တော်ထဲမှာတရားဝင်ဖြေကြားထားတဲ့เนาะအဖြေတစ်ခုကိုเนาะပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေပြီးတော့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတဲ့အစည်းအဝေးပွဲမှာเนาะဒီရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်เนาะဆိုတဲ့အကြေညာချက်မျိုးထုတ်လိုက်တာဟာအမှန်တကယ်ရကျွန်တော်အမြင်အပြင်ကြည့်မယ်ဆိုတော့အမိမောက်မတက်ဘူးလို့ကျွန်တော်ကမြင်တယ်အဲတနည်းအားဖြင့်အဲ့ဒါအနေဆက်ဆက်ပြီးစဉ်းစားမယ်ဆိုလို့ရှိရင်ပေါ့လေဒီဂျာပြတ်ရွေးကောက်ပွဲကိုဒီလိုเนาะလွတ်တော်ထဲမှာဒီလိုတရားဝင်ပြောထားတဲ့ဂျာပြတ်ရွေးကောက်ပွဲတစ်ခုတောင်မှဟလာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအလွယ်တကူဖျက်သိမ်းနိုင်ရင်2015ခုနှစ်เนาะအထွေထွေရွေးကောက်ပွဲရလဲပဲဖြတ်သိမ်းလာမလားပေါ့လေဒါမှမဟုတ်လည်းရွှေဆိုင်လာမလားအကြောင်းတစ်ခုခုပြပြီးရွှေဆိုင်တာမျိုးဖြစ်လာမလားဆိုတာကိုအဲစိုးရင်ရတဲ့အနေအထားမျိုးလို့ကျွန်တော်ကသုံးသပ်ပါတယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ပါဒီနိုင်ငံရေးတွေကပဲဆက်ပြီးတော့သွားရမယ်ဆိုပြောရမယ်ဆိုလို့ရှိရင်လည်းဒီဟို PR system ပေါ့နော်ဒီအချိုးကျကိုစားပြုစနစ်ဆိုပြီးတော့ဒီအမျိုးသားလွှတ်တော်ကနေပြီးတော့သူတို့ဟို pass တုတ်လေတဲ့ပေါ့ဟိုအတည်ပြုခဲ့တယ်ပေါ့နော်ဒါပေမဲ့တကယ်ဟိုဒီပြည်သူလွှတ်တော်ပြည်အောင်စုလွှတ်တော်လည်းကြာရောဒီ PR စနစ်ကသူတို့ဆက်ပြီးတော့မတုံးတော့ဘူးဆိုပြီးတော့ဆုံးဖြတ်တယ်လို့ပြောပါတယ်အဲ့ဒါကိုတော့ဒေါအောင်ဆန်းစုကြည်ကဒါသူတို့အတိုက်ခံနေရဲ့အောင်မြင်မှုနမူနာတစ်ခုအနေနဲ့သူကရှုမြင်ပါတယ်ဆရာအနေနဲ့ရောဘယ်လိုများသုံးသပ်လို့ရပါလဲအ
ဲကျွန်တော်အမြင်ကတော့ဟို PR စနစ်ကိုစပြီးတော့လွှတ်တော်မှာစပြီးတော့ဆွေးနွေးတဲ့အကြောင်းရင်းမှာဟိုကအဓိကအကြောင်းရင်းရပေါ့လေအဲ2015ရွေးကောက်ပွဲမှာအဲပြည်ထောင်ပြိုးပါတီအနေနဲ့เนาะကိုကိုယ်စားလှယ်အများစုအနိုင်ရဖို့ရည်ရွယ်ပြီးပြင်ဆင်တယ်လို့ကျွန်တော်ကနားလည်တယ်အဲ့တော့ဒီပြည်ဆန်နေကိုပထမဆုံးအမျိုးသားလွတ်တော်မှာစပြီးဆွေးနွေးတယ်ပြီးတော့ပြည်သူလွတ်တော်မှာဆွေးနွေးတယ်အဲ့တော့အမျိုးသားလွတ်တော်မှာပြည်ဆန်နေကိုအတည်ပြုလိုက်တယ်နောက်ပြည်သူလွတ်တော်မှာကြတော့ပြည်ဆန်နေကိုနော်ဟိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီလို့ဆိုပြီးတော့သူကဟိုပြည်ဆန်နေမကျင့်သုံးဖို့ဆုံးဖြတ်လိုက်တယ်ဒါပေမဲ့ကျွန်တော်အဲ့မှာတစ်ချက်နားမလည်တာနော်ဒီပြည်ဆန်နေကျင့်သုံးမယ်မကျင့်သုံးဆိုတဲ့ကိစ္စကိုဟုတ်လားဟိုပြည်သူလွတ်တော်ကပဲဆုံးဖြတ်လို့ရလားနောက်အမျိုးသားလွတ်တော်ကပဲဆုံးဖြတ်လို့ရလားဒါမှမဟုတ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်ရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိလဲ ဒီနေ့အထိအဲ့ဒါကိုကျွန်တော်တို့မတွေ့ရအောင်အဲ့တော့ခုနအမမေးတဲ့မေးခွန်းပေါ့လေဥမာ BPR စနစ်ကိုပြည်သူ့လွှတ်တော်မှာမကျင့်သုံးဖို့ဆုံးဖြတ်လိုက်တာဟာနော်ဒေါ်အောင်ဆန်းစုကြည်နဲ့ဒီလွှတ်တော်တွေမှာရှိတဲ့ဒီနိုင်ငံရေးအတိုက်ခံတွေရဲ့အောင်ပွဲလားလို့ပြောရင်ကျွန်တော်ကအဲ့ဒီအောင်ပွဲလို့ဆိုတာတဲ့ပြည်ခံပြိုးပါတီအနေနဲ့ဟလာရှေ့တလန်းတိုးဖို့အတွက်နောက်နှစ်လန်းဆုတ်လိုက်တဲ့ view ဟာဖြစ်မလားလို့ကျွန်တော်ကတန်တရားရှိတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိ PR စနစ်နဲ့ပတ်သက်ပြီးတော့ဟလာအမျိုးသားလွှတ်တော်မှာဆက်ကျင့်သုံးဖို့ရှိနေတယ်။တကယ်တမ်းအောင်ပွဲဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်အမြင်အားဖြင့်ဒီ PR စနစ်ဟာပြည်သူ့လွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီဘူးဆိုရင်အမျိုးသားလွှတ်တော်မှာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီစရာအကြောင်းမရှိဘူး။ကျွန်တော်အမြင်အားဖြင့်အဲ့တော့နိုင်ငံတစ်နိုင်ငံမှာလွှတ်တော်နှစ်ခုမှာဟလာတစ်ခုကိုရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်ပြီးနောက်တစ်ခုကိုရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်မယ်ဆိုရင်ဒါဟိုလိုက်လျောညီထွေဖြစ်ပါမလားလို့ကျွန်တော်ကတန်တရားရှိအဲ့တော့တစ်ဖက်ကကြည့်လို့ရှိရင်ဥမာ DPR စနစ်ကိုဟလာပြည်သူ့လွှတ်တော်မှာမကျင့်သုံးမှုဆုံးဖြတ်လိုက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့နော်ဒီပြည်ခံပြိုးပါတီဥက္ကဋ္ဌသူရဥွှေမန်းနဲ့ဒေါ်ဆန်းစုကြည်ကြားယုံကြည်မှုနဲ့နားလည်မှုကိုပို့ပြီးတော့မြင့်တင်လိုက်နိုင်တယ်လို့ကျွန်တော်ကယူဆတယ်။အဲ့တော့သူရဥွှေမန်းနဲ့ဒေါ်ဆန်းစုကြည်ကြားယုံကြည်မှုမြင့်တက်လာလို့ရှိရင်ကျွန်တော်စိုးရိမ်တာတစ်ခုက2015ရွေးကောက်ပွဲအလွန်မှာဟလာဒေါ်ဆန်းစုကြည်ရဲ့ထောက်ခံမှုနဲ့နော်သူရဥွှေမန်းတမရဖြစ်လာမလားဆိုတာကိုကျွန်တော်စိုးရိမ်တယ်။အဲတနည်းအားဖြင့်တော့ဥမာအမျိုးသားပြန်လဲတင့်မြတ်ရေးလို့ဟာလာနောက်ပြီးတော့ဟိုရင်ချားစီရေးလို့ဆိုတော့ခေါင်းစဉ်တွေအောက်မှာဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်နိုင်ရပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်တင်မြှောက်လိုက်တဲ့သမရဟာသူရဥွှေမန်းဖြစ်လာမှာကိုစိုးရိမ်တယ်အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီအတွက်များဟာလာပြည်ခိုင်ပြိုးပါတီဟာနောက်နှစ်လန်းဆုတ်ပြီးပြင်ဆင်သလားလို့ကျွန်တော်ကတန်တရားရှိ
ဟုတ်ကဲ့ပါအဲ့တော့ဒီ PR စနစ်နဲ့ပတ်သက်လို့ဥစီသူအောင်မြင့်ရဲ့ယူဆချက်ကရောဘယ်လိုရှိပါလဲ
အဓိကတော့ဟိုတူတူချင်းချင်းပြောမယ်ဆိုရင်သူတို့ PR စနစ်ကိုဘာကြောင့်လုပ်တယ်လဲဆိုရင်တကယ်တော့2012ဂျာဖြတ်ယူကောက်ပွဲကနေပြီးတော့မှသူတို့ကိုတွန်းဆော်ပေးလိုက်တာ2012ယူကောက်ပွဲကဒီပြည်ခံပြိုးပါတီအနေနဲ့ရောစစ်ဘိုလ်ချုပ်ဟောင်းနေပဲပြောပေါ့နော်သူတို့ဘဝသူတို့အဖြစ်မှန်သိသွားတာမစ္စနာနယ်မြေ40ကျော်လုတ်တယ်40ကျော်လုတ်တော့တနယ်မှသူတို့ NLD ကိုသူတို့မနိုင်ဘူးဒါရာနှုန်းပြည့်ရှုံးတယ်လို့ပြောလို့ရတယ်သူ NLD ဟိုပြည်ခံပြိုးပါတီအမတ်တယောက်ယူကောက်ခံရတဲ့နယ်မြေတနေရာရှိတယ်အဲ့ဒါဘာလို့လဲဆိုတော့ NLD ပါတီကဟိုဥစားကိုယ်စည်လောင်းအရေးချင်းမပြည့်လို့ဆိုပြီးတော့မှအရေးမခံရလို့ဆိုတော့အကုန်ရှုံးတာယာနှုံးပြေရှုံးတာဆိုတော့အဲ့ဒီတိုင်းသာဆိုရင်ဒီလိုမျိုးတကယ်အထွေထွေယူကောက်ပွဲကြီးတွေကြာရင်သူတို့မှဒုက္ခပဲဆိုတော့အဲ့ဒီဥစားကိုရတဲ့နီးနဲ့ပေါ့နော်ကာကွယ်ဖို့ဆိုပြီးတော့မှမရရတဲ့နီးနဲ့စူးစမ်းရင်းနဲ့ PR စနစ်ကိုသူတို့ကလှုပ်လာတာလှုပ်လာတဲ့အခါကျတော့ဟိုဘာပြောဟိုသူတို့ကလွတ်တော်ကိုနှစ်ခုလုံးအပိုင်စီးထားတဲ့အခါကျတော့လှုပ်မယ်ဆိုသူတို့လှုပ်လို့ရတယ်ဒါပေမဲ့အခုပြည်သူ့လွှတ်တော်မှာကတော့ဒါပြီးသွားပြီပေါ့နော်အဲ့ဒါလှုပ်လိုက်တာကလည်းကျွန်တော်တို့အမြင်မှာကတော့ဆရာတို့လည်းဟိုတည်င်းနဲ့နားထောင်တော့သိနေတာပဲလေသူကဥရှင်မတယောက်တည်းလှုပ်လိုက်တယ်ဆိုတော့ပုံမျိုးတတ်ထွက်တယ်ဆရာတန်တရားဖြစ်မယ်ဆိုလည်းဖြစ်เสียရပဲလွတ်တော်တော်ကသူကအသိမပေးဘဲနဲ့ဟိုဒီနေ့ပဲသူကသွားပေးလိုက်တယ်ဟိုကနေချင်းပြီးကိုချက်ချင်းအဖြေထုတ်ပေးပြီးတော့မှသူကရပ်လိုက်တယ်ဒါပေမဲ့ဒီအန်ဒီရကမပြီးသေးဘူးမြို့သားလွှတ်တော်ဘက်မှာရှိသေးတယ်ဆိုတော့အကုန်လုံးလုံးလုံးကြီးဟိုဒီ PR စနစ်ကြီးမရှိတော့တာအကောင်းဆုံးပဲကျွန်တော်တို့စီမှာခုနကတော့ဆွေးနွေးတဲ့စီမှာပါတယ်လေမဲဆန္ဒရှင်စည်ရင်းတော်မှာကျွန်တော်တို့မှာမရှိသေးတဲ့တိုင်းပြည်မှာပြာစနစ်ကြီးလုပ်ဖို့ဆိုတဲ့ဟာကပြဿနာတွေအများကြီးရှိနေတယ်အဲ့ဒီသဘောမျိုးပါပဲဟု
တ်ကဲ့ပ
ါမြန်မာနိုင်ငံရဲ့အကဲကဒေါက်တာရံမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်စုံဝင်ဆွေးနွေးထားတာဖြစ်ပါတယ်ရှင်စီးပွားရေးလူ့ခွင့်ရေးကိစ္စတွေဆွေးနွေးထားတဲ့အပိုင်းနှစ်ကိုတော့ရှေ့သတင်းဖတ်တင်းငွေတွေနဲ့အစီအစဉ်မှာနှาศင်ကြရအောင်ပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းနိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်နဲ့ဒီနေ့အတွင်းအမှုပညာရှင်တွေနဲ့ထင်ရှားကြော်ကြားသူတွေရဲ့အောင်မြင်မှုတွေရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကိုစုစည်းတင်ပြမယ်။အထူးအစီအစဉ်ကိုလည်းနားဆင်ကြားရဖို့ရှိပါတယ်
။မြန်မာဝေါ်ဟာရတွေစကားပုံတွေထဲမှာလူတွေအတွက်လက်တွေအသုံးချရင်အလွန်အကျိုးများနိုင်တာတွေရှိပါတယ်။ကြုံရရင
်တက်ကြီးစကားအစီအစဉ်မှာဆွဲဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေပြောပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီသတင်းပတ်မှာတော့နိုင်ငံတကာမိသားစုရဲ့အတန်ကိုနားထောင်ပါဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးတင်ပြထားပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ရေးသားတင်ပြချက်ကိုမိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကြေဒီဇင်ဘာ29ရက်နေ့ကကျင်းပတဲ့69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်တစ်ခုမှာလူရင်းကြမွတ်စလင်လူနည်းစုတွေကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။နိုင်ငံတကာမိသားစုတွေဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်ဟာဘယ်လိုဆုံးဖြတ်ချက်မျိုးလဲ။တခိုင်ပြည်နယ်ကအခြေအနေအဖြစ်မှန်ကရောပါလဲ။ဒါနဲ့ပတ်သက်ပြီးအစိုးရနဲ့ရခိုင်တိုင်းရင်းသားပါတီဘက်ကဘယ်လိုတုံ့ပြန်ကြသလဲတကယ်ကြေမာရောဘယ်လိုဖြစ်တွေ့ပါကလဲဆိုတာဆွေးနွေးသုံးသပ်ကြည့်ရအောင်ပါ
ကုလသမဂ္ဂအထွေထွေညီနာခံဆုံးဖြတ်ချက်မှာရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့နိုင်ငံအတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့အပြင်ဒုက္ခသည်စခန်းမှာကိုလိုနီယာသူတွေသူတို့နေရာမှာပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွင်းကမတရားဖန်ဆီးထိမ့်သိမ်းမှုတွေ၊အတင်းအဓမ္မအိုးအိမ်ရွှေ့ပြောင်းခိုင်းတာတွေ၊လိင်မှုဆိုင်ရာအကြမ်းဖက်မှုတွေ၊လူမဆန်တဲ့ညှဉ်းပန်းမှုတွေနဲ့အာဓမ္မမြေယာတိမ်းဆက်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းထားပါသေးတယ်။အလုံးသိကြပြီးဖြစ်တဲ့အတိုင်း2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားရိုဟင်ဂျာဘင်္ဂလီတသိန်းကျော်နဲ့ရခိုင်တိုင်းရင်းသားထောင်ကနန်းလောက်ဒုက္ခသည်စခန်းတွေမှာတွားရောက်ခိုလုံရတဲ့အခြေအနေရောက်ခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီပြဿနာကဘာကပိုးပြီးအာယုံဆိုင်လာတာဖြစ်ပါတယ်။နောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံမှန်မှန်ကန်တာကြောင့်ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေရဲ့ပဋိပက္ခဟာအစ္စလမ်ဘာသာကိုးကွယ်တဲ့ကမန်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပါတိုက်ခိုက်တဲ့အထိကျေပြန့်လာခဲ့ပါတယ်။ဒီလိုပြဿနာကျေပြန့်လာလို့လေပဋိပက္ခဖြစ်ပွားတာနှစ်နှစ်ကျော်သုံးနှစ်ထဲဒီဝင်လာတဲ့အထိနှစ်ဖက်လူအဖွဲ့အစည်းနှစ်ခုပြေလည်ငြိမ်းအေးမှုမရသေးတဲ့အပြင်ယုံကြည်မှုကိုစပြီးတိစောက်နိုင်တဲ့အဆင့်ကိုတောင်ရောက်မလာသေးပါဘူး
။ငကူကလေးကမှလူခွေရေးချိုးဖောက်ခံရပြီးဆင်းရဲမွေးတည်နေတဲ့ရိုဟင်ဂျာဘင်္ဂလီတွေရဲ့ဘဝဟာလည်းပဋိပက္ခဖြစ်ပြီးနောက်ပိုင်းကိုယ်တို့တော်ဆိုးလာပါသေးတယ်။တင်းကြီးရိုရင်ရတသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာခိုလုံနေရဆဲဖြစ်ပြီးအာဏာပိုင်တွေဟာသူတို့ကိုငကိုနေထိုင်ရာရက်ရွာတွေကိုပြန်ကွက်မပေးသေးပဲပိတ်လောင်ထားဆဲရှိနေပါသေးတယ်။ဒီကြားထဲနောက်ထပ်ပြဿနာတက်လာတာကယာယီပြည်သူကလက်မှတ်ကင်ဆောင်ထားသူတွေရေးပါ။မြန်မာနိုင်ငံမှာဘယ်နိုင်ငံသားမှမစီစေရသေးလို့ယာယီပြည်သူကလက်မှတ်လို့ခေါ်တဲ့ White Card ကင်ဆောင်သူ6သိန်းမိသားရှိတယ်လို့လာဝကဝန်ကြီးဦးခင်ကြီးပြီးခဲ့တဲ့ရက်ပိုင်းကပဲပြောပါတယ်။အဲ့ဒီရေအတွက်ဟာအသက်16နှစ်ပြည့်ပြီသူတွေပဲဖြစ်ပြီးလူကြီးတွေအားလုံးပေါင်းရင်ရခိုင်ပြည်နယ်မှာ9သိန်းတတိယတော့မှ8သိန်းလောက်ရှိတယ်လို့လွှတ်တော်အတွင်းထွက်ဆိုချက်မှာဖော်ပြထားပါတယ်။အခုလက်ရှိကမ္ဘာကုလသမဂ္ဂနိုင်ငံတကာမိသားစုကတောင်းဆိုနေတာဟာအဲ့ဒီလူတွေကိုစီစစ်ပေးဖို့နိုင်ငံသားဆိုရင်နိုင်ငံသားဖြစ်အသိမှတ်ပြုပြီးနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့ဖြစ်ပါတယ်။တကယ်တော့ဒီယာယီသက်တေကလက်မှတ်တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းကလည်းမယိုးသားပါဘူး။1993ကစအရင်ဆက်အနာရှင်တွေဟာသုံးခေါက်ချိုးလို့ခေါ်တဲ့အမျိုးသားမှတ်ပုံတင်တဲ့အခြားအသီးမှတ်ပြီးပြည်ပကလက်မှတ်တစ်ခုခုကင်ဆောင်ထားတဲ့အစ္စလမ်ဘာသာဝင်အများစုကြီးကနေသူတို့ကင်ထားတဲ့လက်မှတ်တွေကိုသိမ်းယာယီပြည်ပကလက်မှတ်တွေပြန်ထုတ်ပေးခဲ့ပါတယ်။အဲဒီအစ္စလမ်ဘာသာဝင်အများစုလက်ထဲမှာဘာပြည်ပကအထောက်ထားမှမကြံရစ်ပါဘူး။ဒီခိုင်ပြည်နယ်မှာတော့ရိုဟင်ဂျာဘင်္ဂလီတွေကိုအဲ့လိုပြည်ပကလက်မှတ်မျိုးအများပြားထုတ်ပေးခဲ့ပါတယ်
။တကယ်တော့ယာယီပြည်ပကလက်မှတ်ဆိုတာဟာယာယီအတွက်ပဲဖြစ်ရပါလိမ့်မယ်။ဒါပေမဲ့အရင်စစ်ဆိုးရလောက်ခဲ့ပုံဟာနှစ်ပေါင်း20ကျော်ကြာတဲ့အတိုင်အဲ့ဒီလူတွေကိုစနစ်တကျစီစစ်ပေးတာမလုပ်ခဲ့ပဲယာယီတပ်တေကန်လက်မှတ်ထုတ်ပေးထားပြီးနိုင်ငံသားအခွင့်အရေးမပေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုတော့ကျူးလွန်ခဲ့ပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ဒီရခိုင်ပြည်နယ်တဲကရိုဟင်ဂျာဘင်္ဂလီတွေကိုမြန်မာနိုင်ငံကတိုင်းရင်းသား တရားနဲ့35မျိုးထဲမှာမပါဘူးလို့သမရဦးသိန်းစီကကြေညာထားပြီးနိုင်ငံသားတွေမဟုတ်ပါဘူးလို့ယတိပြတ်ညှင်းဆိုထားတာတော့မရှိပါဘူးဒီအတွက်နိုင်ငံတကာကတောင်းဆိုသည်ဖြစ်စီမတောင်းဆိုသူဖြစ်စီလက်ရှိအစိုးရအနေနဲ့ရှစ်သိန်းသောယာယီတပ်သေးကံလက်မှတ်ကိုင်ဆောင်သူတွေကိုနိုင်ငံသားလားဧနိုင်ငံသားလားနိုင်ငံသားပြုတ်ခွင့်ရသူတွေလားစသဖြင့်စီစစ်အဆင့်တန်းသတ်မှတ်ပေးပြီးသတ်မှတ်ပေးလိုက်တဲ့အဆင့်အတန်းနဲ့လျော်ညီတဲ့အခွင့်အရေးပေးရမှာဖြစ်ပါတယ်။ဒီလိုမဟုတ်ဘဲအဲ့ဒီလူတွေဟာတစ်ဖက်နိုင်ငံကခိုးဝင်လာသူတွေလို့ဆိုခဲ့ရင်အစိုးရဘက်ကခိုးဝင်လာသူတွေဖြစ်ကြောင်းသက်တည်အထောက်အထားခိုင်ခိုင်လုံလုံပြရပါမယ်။ပြီးရင်ဒုက္ခသည်တွေဖြစ်တရားဝင်ကြေညာပြီးတစ်ဖက်နိုင်ငံကပြန်လက်ခံဖို့ပြက်ပြက်သားသားအရေးဆိုရဲရပါမယ်။ဘလို့ပဲဖြစ်ဖြစ်ယာယီသက်တည်ကံလက်မှတ်ကိုင်ဆောင်ထားခိုင်းတဲ့အခြေအနေကိုတော့လုံးဝရပ်ဆိုင်းပြစ်တင်ပါပြီ။အခုဆိုရင်ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထွက်လာချိန်နဲ့တိုက်ပြီးအစိုးရကလည်းယာယီသက်သေကံလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့1982ဥပဒေနဲ့အညီဇန်နဝါရီလ1ရက်နေ့ကစပြီးနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်ပြီလို့ကြေညာလာပါပြီ။ဘလောက်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်စီစစ်ပေးနိုင်မလဲတော့မသိနိုင်သေးပါဘူး။ရခိုင်အမျိုးသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ကတော့ကုလသမဂ္ဂအထွေထွေညီလာခံတနည်းအားဖြင့်နိုင်ငံတကာမိသားစုကြီးရဲ့အဲ့ဒီတောင်းဆိုချက်ကိုကန့်ကွက်တဲ့အကြောင်းလွှတ်တော်မှတင်ပြသွားမယ်လို့ဆိုထားပါတယ်။သိပ်မကြားသေးခင်ကပဲမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်မစ္စတာဘန်ကီမွန်းကရခိုင်ပြည်နယ်ထဲကရိုဟင်ဂျာဘင်္ဂလီတွေကိုရိုဟင်ဂျာလို့သုံးနှုံးလိုက်တဲ့အပေါ်လွှတ်တော်တဲ့အဆိုတင်ပြီးကန့်ကွက်ခဲ့ပါသေးတယ်
။တကယ်တော့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့ဖွံ့ဖြိုးတိုးတက်ဖို့အတားအဆီးအနောက်ချက်ဖြစ်နေတဲ့ကိစ္စတွေထဲမှာဒီခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာအရေးလဲပါဝင်ပါတယ်။အရင်ဆက်အနာရှင်တွေမွေးမြူထားခဲ့တဲ့ဥပဒေနဲ့ညီမဖြစ်ရှင်းပဲထားခဲ့တဲ့ကိစ္စကြီးတရဒီခိုင်တိုင်းသားတွေကိုလက်ညှိုးထိုးအပြစ်ပုံချဖို့ကြံရနေတဲ့ပြဿနာလည်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာမိသားစုရဲ့တိုက်တွန်းချက်အတိုင်းဒီခိုင်ပြည်နယ်ကရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားတွေဖြစ်မဖြစ်ဥပဒေနဲ့ညီအမြန်ဆုံးစီစစ်ခိုးဝင်လာသူတွေဆိုရင်အစိုးရဘက်ကခိုင်လုံတဲ့အထောက်အထားတွေနဲ့ပေါ်ထုတ်ဒီပြည်သူတွေကိုသတ်မှတ်ထားတဲ့အစ်တန်းနဲ့ပြောကြည့်ရဲ့အခွင့်အရေးတွေပေးဖို့အကောင့်ထဲပေါ်ပြပါကြောင်းသုံးသပ်ကြည့်ကြလိုက်ရပါတယ
်။ဦးစစ်သူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုကတော့အဖတ်စင်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့အတိုင်းဝိုင်းကြားပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ရှင်သန်မှုစုံပါမှုအောင်မြင်မှုကြာရှုံးမှုသတင်းတွေကိုနှစ်ကုန်ထူးစီစဉ်ဖြစ်တင်ဆက်ထားပါတယ်။ဒီသတင်းပတ်မှာတော့အစီအစဉ်ဒုတိယပိုင်းကိုနားဆင်ရမှာဖြစ်ပါတယ်။မအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီကနေ့2014ခုနှစ်မှာကမထင်မှတ်ထားသူတွေအရင်ကနာမည်မကျော်သူတွေကမ္ဘာမီဒီယာတွေမှာနေရာယူလာတာတွေ့ရသလို IT နည်းပညာရဲ့ရိုက်ခတ်မှုကိုလည်းနာမည်ကျော်တွေအနုပညာလောကသားတွေပြင်းပြင်းထန်ထန်ကြုံခဲ့ကြရတာပါ Time Magazine ကနှစ်တိုင်းရွေးချယ်လေးရှိတယ် Person of the Year ပြီးခဲ့တဲ့နှစ်အတွင်းအထူးခြားဆုံးလူပုဂ္ဂိုလ်တွေရဲ့ဆင်းမှာတော့ဘယ်သူကိုရွေးချယ်ရင်ကောင်းမလဲဆိုတာအရင်အကြမ်းရွေးချယ်ထားတဲ့ဆင်းကိုဒီဇင်ဘာလ10ရက်နေ့ကပဲထုတ်သွားခဲ့ပြီးတော့အဲဒီနောက်ဒီဇင်ဘာလ10ရက်နေ့မှာတော့နောက်ဆုံးရွေးချယ်ခံရသူဆင်းကိုထုတ်သွားပါတယ်။ပနမရွေးချယ်ခံရသူတွေထဲမှာ Apple ရဲ့အမှုဆောင်အရာရှိ Tim Cook ကအစ Pop အဆိုတော့ Taylor Swift နဲ့ Russia သမ္မတ Vladimir Putin အဆုံးပါဝင်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေရဲ့ဆင်းထဲမှာတော့ထူးထူးခြားခြားပဲလူအုပ်စုနှစ်စုလည်းပါပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးကိုတိုက်ခိုက်ပြီးတော့ဝေနာရှင်တွေကိုပြုစုဆောင်ရှောက်ပေးခဲ့သူတွေနဲ့လူမဲကောင်လေးတယောက်ကိုလူပြူရဲကတက်လိုက်တာနဲ့ပတ်သက်ပြီးတော့ဆန္ဒပြကြသူတွေပဲဖြစ်ပါတယ်။ဒီနှစ်တော့အီဘိုလာဝေနာရှင်တွေကိုကုသပေးတဲ့သူတွေကို2014ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေဖြစ်နေရွေးချယ်လိုက်တာပါ။အရင်တုန်းကနှစ်တွေမှာ Time Magazine ရဲ့ Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခံရသူတွေထဲမှာတော့Facebook ကိုစာထွင်တဲ့ Mark Zuckerberg, American သမ္မတဟောင် Bill Clinton နဲ့ George W. Bush,နောက်ပြီးတော့လက်ရှိသမ္မတဘရက်အိုဘားမားပုံရဟန်းမင်းကြီးဖရန်စစ်နဲ့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်တို့လည်းပါဝင်ခဲ့ပါရှင်။
နိုင်ငံတကာစင်မြင့်မော်ကိုမနစ်ကမှရောက်လာခဲ့တဲ့ကင်ညာနိုင်ငံသူမင်းသမီးလူပီတာညွန်ကိုအတွက်ဒီနှစ်ကတော့အောင်မြင်မှုအထူးရတဲ့နှစ်ဖြစ်ပါတယ်။အော်စကာဆုကြီးကိုစွတ်ကူးသွားပြီးတဲ့နောက်မှာဧပြီလ23ရက်နေ့ကတော့သူ့ကို2014ခုနှစ်ရဲ့အလှဆုံးအမျိုးသမီးဖြစ်တဲ့ People Magazine ကရွေးချယ်ခဲ့တာပါ။အသက်32နှစ်အရွယ်မင်းသမီးလူပီတာညွန်ဂိုဟာဒါရိုက်တာစတီဗ်မက်ကွင်းရိုက်ကူးတဲ့12 years a slave ရုပ်ရှင်မှာကြီးကျွန်ပြုခံရတဲ့လူမဲအမျိုးသမီးလေးဖက်စီဖြစ်နေပါဝင်တရုပ်ဆောင်ပြီးတော့ဒီနှစ်အကယ်ဒမီဆုရသွားတာပါသူကကဘာကျော်ဖျော်ဖြေရေးမဂ္ဂဇင်းကြီးတစ်စောင်ကသူ့ရဲ့အလှကိုချီးမွမ်းပြီးတော့အသိအမှတ်ပြုလိုက်မယ်လို့အိမ်မက်တောင်မမက်ခဲ့ဘူးပါဘူးလို့ပြောပြသွားပါတယ်ရှင
ခင်အခမ်းအနားတွေမှာပို့ပြီးတော့ရွှဲဆောင်မှုအဖြစ်ဖြစ်အောင်ဝစ်ဆင်လာတဲ့ American Pop အဆိုတော် Taylor Swift က People Magazine ကပေးတဲ့ဒီနှစ်အတွက်အဝတ်အစားအဝတ်တက်ဆုံးနာမည်ကျော်ဆင်းမှာနံပါတ်1ချိန်သွားပါတယ်။အဲ့ဒီဆင်းမှာ Taylor Swift ပြီးတော့ Oscar ဆုရှင်ကင်ညာနိုင်ငံသူ Lupita Nyong'o အဆိုတော် Rihanna မင်းသမီး Jennifer Lopez နဲ့ရုပ်ရှင်မင်းသမီးတွေဖြစ်တဲ့ Emma Stone, Emma Watson, Jessica Alba တို့ကလည်း2-3ဒီလိုမျိုးနာမည်ဆင်နဲ့လိုက်ပါတယ်။Taylor Swift ကကိုလုံးမော်ညကာဝဲဝစ်ဆုံရှင်တွေခောင်းဝင်တဲ့စကက် Sequence တို့ခောင်းဝင်သူနဲ့အခုနောက်ဆုံး MTV Video စုပေးပွဲမှာတော့ကလေးပေါင်းစလေးတွေဝတ်တဲ့အင်ဂျင်နဲ့ဘောင်းမီတို့တစ်ဆက်တည်း Romper ဝစ်ဆုံတို့ကိုသူ့ဘာသူရုံုံချီချီနဲ့ဝေပြသွားခဲ့ပါတယ်။ဘယ်မင်းသမီးဘယ်အဆိုတော်ကဒီစီးရင်မှာပါလဲဆိုတာသိရင်တော့ people.com/bestdress ဆိုတဲ့ internet ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်ရှင်။2014ခုနှစ်ဟာဗြိတိန်နိုင်ငံက One Direction ဂီတအဖွဲ့အတွက်ကံကောင်းခြင်းတွေယူဆောင်လာပေးတဲ့နှစ်တစ်နှစ်ဖြစ်ပါတယ်။2014နှစ်ကုန်ကနေမှာပဲ American ဂီတဆုချင်းမြင့်ပွဲမှာထိတ်ဆုံးစုကိုစွတ်ခူးသွားပြီးတဲ့နောက် Four ဆိုတဲ့သူတို့ရဲ့တေးတပြားအစ်စ်ကလည်းသူတို့အတွက်နံပါတ်1ချိတ်တဲ့စရုပ်ထားမြောက်တေးအာဘန်ဖြစ်သွားပါတယ်။ပထမထွက်ထွက်ချင်းသတင်းပတ်မှာဝယ်ယူအားပေးမှု၄သိန်းနီးပါးရှိခဲ့တာပါ။သူတို့ထွက်သမျှအခွေအကုန်နံပါတ်1ချိတ်လို့သူတို့အဖွဲ့ဟာထွက်ပြီးသမျှဒေးတပြား40လုံးနံပါတ်1ချိတ်နိုင်တဲ့ပထမအဦးဆုံးခီတာအဖွဲ့ဖြစ်ပါတယ2014မှာကြားခဲ့ရတဲ့အာရှအနုပညာလောကကသတင်းတချို့ကိုပြောရမယ်ဆိုရင်တော့2050မြောက်ဘက်ဆန်အနုပညာဆုချင်းမြင့်ပွဲကိုမေလ29ရက်နေ့မှာဆိုးမြို့တော်မှာကျင်းပတော့လူကြိုက်များတဲ့ My Love From The Star ရုပ်သံ series ကမင်းသားနဲ့မင်းသမီးဖြစ်တဲ့ Kim So Hoon နဲ့ Jung Jin Hoon ပြီးတော့ Girls Generation အဖွဲ့က Yam နဲ့ Krojin Juk တို့ကဒီကော်စောနေခင်အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။မင်းသား Kim So Hoon ကတော့အကောင်းဆုံးအမျိုးသားဇက်ဆောင်စုရုပ်မြင်တန်ကြားမှာလူကြိုက်အများဆုံးမင်းသားစုရုပ်ရှင်မှာလူကြိုက်အများဆုံးမင်းသားစုနဲ့အကောင်းဆုံးတက်သစ်ဆမင်းသားစုစုစုပေါင်း၄စုအတွက်တက်ကြွပေးခံရတာပါ။ဒီအသက်26နှစ်အရွယ်မင်းသားခင်မှာအာရှတလွာနာမည်ကြီးလာတဲ့ကိုရီးယားမင်းသားတွေရဲ့နောက်ဆုံးထွက်ပေါ်လာတဲ့မင်းသားတွေပဲဖြစ်ပါလို့ရှင်။တယောက်ကိုပြန်လှုပ်ပေးလိုက်ပြီမယ်လဲနောက်တယောက်ကထောင်နဲ့သုံးနဲ့ချခံရမယ်အရေးကြုံရတဲ့သူကတော့နာမည်ကျော်ဂိုက်ကိုနဲ့ဂျေစီချန်တို့ပဲဖြစ်ပါတယ်။ဟောင်ကောင်မင်းသားဂျက်ကီချန်ရဲ့သားဂျေစီချန်နဲ့နာမည်ကျော်ထိုင်ဝမ်မင်းသားဂိုက်ကိုတို့ဟာမွေးစေဝါတုံးဆွဲတယ်လို့မတင်ကားမှုနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဖမ်းခံခဲ့ရတယ်လို့ဩဂုတ်လ18ရက်နေ့မှာပဲသတင်းထွက်လာပါတယ်။သူတို့နှစ်ယောက်နဲ့တခြားတော်တော်များများကိုရဲကဩဂုတ်လ23ရက်နေ့ကဖမ်းလိုက်တယ်လို့ CCTV ရုပ်သံမှာပြောတာပါ။ထိုင်ဝမ်မင်းသားဂိုက်ကိုရဲ့စီးစစ်ချက်မှာဆေးကြောင်တုံးထားတဲ့လက္ခဏာတွေ့ရတယ်လို့ရဲကပြောနေတဲ့ပုံကို CCTV ရုပ်မြင်သံကြားမှာပြပါတယ်။ပီကင်းမြို့တော်ကဖမ်းထားတဲ့နေရာမှာကိုက်ကိုကသူ့အမအတွက်ရဲကိုတောင်းပန်နေတဲ့ပုံကိုလည်းရုံမြင့်တန်ကြားတဲ့မှာပြသပါရည
်။所以我想向他们说抱歉。我让他们失望。让他们有
တကယ်ကိုနောင်နာရမိပါတယ်ကျွန်တော်ကိုချစ်ခင်အားပေးသူတွေနဲ့ကျွန်တော်ရဲ့အတိုင်းဝိုင်းကိုလည်းကျွန်တော်ရဲ့လုပ်ရက်တွေတကယ်ကိုစိတ်မကောင်းမိဘူးလို့ပြောချင်ပါတယ်။ကျွန်တော်တကယ်ကိုဆိုးရွားတဲ့လုပ်ရက်ကိုဥဆောင်လမ်းပြလုပ်ပြခဲ့မိပါတယ်လို့သူကပြောသွားပါတယ်။
23年2月開港下台灣がゴールデンホース優勝ポイントマーアカウント妙達で優勝数2017年7月に馬やしげらしてばり。ナパラを攀談けびょ、便びょ、抜けてか。ピゲ妙達までてんな新年前漏びょ、都也別的個滅也呢當滿多給ばり。 ไกโก้เนี่ยอดุๆฮ่องกงอ่ะนามเจอคอนเฟิร์มน่ะแจ็คกี้เชนเนี่ยตาเลยพั้นคันเกียมาดิไอ้นี่น้าจินฤยะตะเด็นเป้พูเนี่ยตรุเซจอกตรงซ้วยนี่ราวโหยังอ่ะติปิ๊ดเจซีเชนเนี่ยไกโก้โหวนปิ๊ดพั้นเกียมาဖြစ်ပါတယ်ไอ้หลูမျိုးลุบี้เนี่ยน่ะมีบ่าฤเนี่ยอดุปีกิ้งอ่ะโฮเทลตะคูมาตูตั้วปิ๊ดနေเกียดามาต้องจาเนี่ยมอลเลมาတော့ตะเด็นน่ะ
ကျန်းစီဘာဒီနဲ့လည်းရှင်ကပြင်းသမားမိတ်ဆွေများခင်ဗျားတဲ့ဒီကိစ္စအတွက်ကျွန်တော်တော်တော်စိတ်မကောင်းဖြစ်ရပါတယ်ကျွန်တော်ရဲ့လုပ်ရတဲ့အတွက်တောင်းပန်ပါတယ်မားခဲ့တာအတွက်ဘာစင်ကြေးမှပေးလို့မရပါဘူးအထူးသဖြင့်ကျွန်တော်ရဲ့မိသားစုကိုစိတ်ပူအောင်လုပ်ခဲ့တာအတွက်လည်းအထူးဝမ်းနည်းမိပါတယ်ကျွန်တော်မိဘတွေရောကျွန်တော်အကိုရောတော်တော်ကိုစိတ်မကောင်းဖြစ်နေကြရပါတယ်လို့ကိုယ်က
ကျွန်တော်လှုပ်တယ်လို့လိုက်ပြီးတော့မလှုပ်ကြပါနဲ့လို့ပဲတောင်းပန်ပါရစေ။မာရွေးနဲ့ဥပမာကိုရှေးဆောင်လမ်းပြလှုပ်ခဲ့မိတာဒါကိုပြန်ပြီးတော့ပေးဆက်တဲ့အနေနဲ့အလုပ်ကိုအရင်စူးစမ်းလုပ်ပြီးတော့ဒါမျိုးထပ်မဖြစ်စေရဘူးလို့ခရီးပြွားရဲဆိုပြီးတော့ကြိုက်ကူကပြောသွားပါရစေ။ တရုတ်နိုင်ငံမှာအထူးသဖြင့်မက်သက်ဖက်တမင်းအက်စတက်စီလိုမျိုးဓာတ်ရုပ်မှုရေးဆေးဝါးတွေဟာတုံးနိုင်ဆွဲနိုင်ပိုရှိလာတဲ့မျိုးပြအနေလူရန်စာအသစ်ကြောင့်မှာပိုပြီးတော့ရေပန်းစားလာနေတာပါ။ဒီလိုမျိုးရေးဆေးဝါးနဲ့ပတ်သက်ပြီးတော့ပြစ်မှုတွေကိုလည်းတရုတ်နိုင်ငံမှာကတည်တံဓာတ်မဟုတ်ထောင်နဲ့တသက်ချမှတ်နိုင်တဲ့အထိကြီးလေးတာဖြစ်ပါတယ်။ သူတို့ဒုဖန်ခံရတဲ့ဂျေစီချန်ရဲ့ဖာခင်ဂျေကီချန်ကဆိုရင်လေ2996ခုနှစ်ကတရုတ်ရဲ့မွေးရေးစံချိန်ရေးကော်မတီအတွက်ချစ်ချည်ရေးတန်တမန်ဖြစ်ပြီးတော့တရုတ်နိုင်ငံမှာမွေးရေးဆေးဝါးပပျောက်ရေးပညာပေးအစီအစဉ်ကိုလူလူကြားပြန့်နှံ့အောင်လို့ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လည်းကတိပြုထားသူဖြစ်ပါတယ်ရှင့်။ ထောက်ဆယ်လေးခုနှစ်ဟာဟောလိဝုဒ်နဲ့စိုက်ဘာဝေါ်ရီယာတွေထိတ်တန့်ရင်ဆိုင်ကြရတဲ့နှစ်ဖြစ်ပါတယ်။ဟက်ကာတွေအွန်လိုင်းထိုးဖောက်မှုတွေလုပ်ပြီးတော့နာမည်ကျော်အနုပညာရှင်တွေရဲ့ကိုယ်ရေးကိုယ်တာဓာတ်ပုံတွေဖောက်ချတာတွေဟက်ကာတွေကြောင့်ပဲရုပ်ရှင်ရုံတင်မှုကိစ္စပြက်ပြားတာတွေကြောင့်ရသလိုအမေရိကန်ထောက်လှမ်းရေးရဲ့အွန်လိုင်းထောက်လှမ်းမှုတွေကိုဖောက်ချတဲ့သူတွေကိုတော ဟောလိဝုဒ်ကနာမည်ကျော်သရုပ်ဆောင်တွေရဲ့အွန်လိုင်းပေါ်ကအင်တာနက်အကောင့်တော်တော်များများကိုဟက်ကာတွေကခိုးဝင်ခဲ့ပြီးတော့တချို့ရဲ့အဝိပလာပုံတွေကိုအွန်လိုင်းပေါ်မှာတင်ခဲ့တဲ့ကိစ္စကိုသူတို့အနေနဲ့စုံစမ်းနေတယ်လို့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရို
FBI ကပြောပါတယ်။အွန်လိုင်းပေါ်မှာပြန်ခဲ့တဲ့အဝိပလာနဲ့အကြောင်းအရာတွေတပ်ပုံတွေထဲမှာတော့ Oscar ဆူရာရုပ်ရှင်မင်းသမီး Jennifer Lawrence လည်းပါဝင်ပါတယ်။ဟောလိဝုဒ်နာမည်ကြီးသရုပ်ဆောင်တွေရဲ့အကောင့်တွေထဲကိုအွန်လိုင်းကနေထုတ်ဖောက်ဝင်ရောက်တဲ့ဟက်ကာတယောက်ကခိုးဝင်ပြီးတော့သူတို့ရဲ့အဝိပမာပါတဲ့မလုံးမချုံဓာတ်ပုံတွေကိုခိုးယူပြီးတော့4chan ဆိုတဲ့ website ပေါ်မှာတင်ခဲ့တာဖ
American Soya ရဲ့ လှုပ်ဝဲ ထောက်လှမ်းရေး အစီအစဉ် တွေကို လူသိရှင်ကြောင် ဖွင့်ချခဲ့တဲ့ American အမျိုးသား ထောက်လှမ်းရေး Agency Contractor ဟာ Edward Snowden အကြောင်းကို Oliver Stone ညွှန်ကြားရိုက်ကူးမဲ့ ရုပ်ရှင်ထဲမှာ Joseph Gordon-Levitt က Edward Snowden နေရာမှာ တရုပ်ဆောင်ပါပါ နာမည်မပေးရသေးတဲ့ အခု Snowden အကြောင်းရိုက်ကူးမဲ့ ရုပ်ရှင်ကိုတော့ January လထဲမှာ Munich မှာ ထုတ်လုပ်မှာ ဖြစ်ပါတယ် Luke Hardin ရေးသားတဲ့ The Snowden Files, The Inside Story of the World's Most Wanted Man, ကမ္ဘာလိုအရှိဆုံးပုဂ္ဂိုလ် Snowden ရဲ့အတွင်းရေးဆိုတဲ့အစာအုပ်နဲ့ Anatoly Kasherina ရေးတဲ့ Times of the Autopath ဆိုတဲ့အစာအုပ်နှုတ်ကိုအခြေခံပြီးတော့ Stone ကဇာတ်ညွှန်းရေးထားတာဖြစ်ပါတယ် Snowden ကလှုပ်ဝဲထောင်လှမ်းရေးအချက်အလက်ပေါင်း 1013 ခုနှစ်မှာသတင်းမီဒီယာတွေကိုဖောက်ချခဲ့တာပါ အဲ့ဒီအတွက်ကြောင့် American ပြည်သူတွေနဲ့ကမ္ဘာကောင်းဆောင်တွေရဲ့ Internet တွေ Telephone တွေကို NSA American အမျိုးသား ထောက်လှမ်းရေး Agency ကအကြမ်းဖက်ခိုးယူခဲ့တဲ့အခြေအနေပေါ်သွားပြီးတော့ကမ္ဘာမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရတာပါ America time, September 25 ni ma jong tin pya da me. The interview twi song me myan ngae so le yau shin ko ma pya do bo yau shin thau lo ye company ga a song phyat lai ba de. Computer snit the ko thau phaw tai khai de hacker ri ga yau shin yong ni ko tai khai me lo chain nyaw da chaung yau shin yong tor tor myan myan le the interview saka ko pya da me kaisa pyan phyat lai ja bi de naw ai saka ko yai khu thau lo de Sony company ga thuro ai saka ko yong tin phyat chi me kaisa ko phyat lai da ba.ဒီတော့ဒီမှာပဲဒီ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကွန်ပျူတာစနစ်တွေကိုထိုးဖောက်ဝင်ရောက်ပြီးတော့တိုက်ခိုက်မှုလုပ်တဲ့ကိစ္စကမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်အရာရှိတွေကပြောပါရယ်။ Sony ကုမ္ပဏီကတော့ဒီရုပ်ရှင်ဖြန့်ချိဖို့ကိစ္စကိုဒီလိုနှိပ်ကွပ်မှုတွေနဲ့ကြုံလာရတာကြောင့်အထူးစိတ်မကောင်းဖြစ်ရကြောင်းဆိုပါရယ်။ဒါပေမဲ့ဒီရုပ်ရှင်ကိုဖန်တီးရိုက်ကူးကြသူတွေကတော့လုံးဝအပြစ်မတင်ပါဘူး။သူတို့နောက်ကနေအပြစ်ဝါထောက်ခံအားပေးတယ်လို့ Sony Pictures ကပြောပါရယ်။The interview ရုပ်ရှင်ဇာတ်ကားဟာ CIA ရဲ့ခိုင်းစင်မှုနဲ့ American သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုတတ်ခိုင်းတဲ့ဟာတာဇာတ်ကားရိုက်ကူးထားတာဖြစ်ပါတယ်။ Sony Computer စနစ်ကိုထိုးဖောက်ပြီးတော့သူတို့ရဲ့အရေးကြီးသတင်းအချက်အလက်တွေကိုဖောက်ချပြစ်ခဲ့တဲ့ hackers တွေက The interview ဇာတ်ကားပြသတဲ့ရုပ်ရှင်ယုံတွေကိုဝေဝေးရှောင်ကြဖို့တတိပေးထားတာပါ။ရုပ်ရှင်ကြိုက်သူတွေ2012ခုနှစ်အကြမ်းဖက်တိုက်ခိုက်မှုကိုသတိရကြပါလို့လဲသူတို့ကချိန်ကြောက်ခဲ့ပေမဲ့လည်းအင်တာဗျူးရုပ်ရှင်ကားကိုတချို့ရုပ်ရှင်ယုံတွေမှာပြသခဲ့သလိုအွန်လိုင်းပေါ်မှာ YouTube ကနေလည်းဝယ်ယူကြည့်ရှုနိုင်ပြီးတော့ဒေါ်လာငွေတန်းချီရတာပါနောက်ဆုံးသတင်းတွေမှာတော့ Sony စနစ်ကိုဝင်ဖောက်တာမြောက်ကိုရီးယားကမဟုတ်ဘူး Sony ကအလုပ်ပြုတ်ဝန်ထမ်းတဦးနဲ့တခြားအပြင်ကသူတွေဖြစ်နိုင်တယ်ဆိုပြီးတော့သတင်းတွေထွက်နေတာပါဟက်ကာတွေနဲ့နာမည်ကြီးတွေကြောင့် online တိုက်ပွဲကတော့2014မှာအဆုံးမသတ်ခဲ့ပဲနဲ့2015လေးကိုရောက်လာခဲ့ပါပြီ။ဗြိတိန်နိုင်ငံကတော်ဝင်နန်းစံမှာစရုပ်ထားမြောက်ထိနေရိုက်ရာဆက်ခံမဲ့သားတော်လေးတဦးကိုလည်း Cambridge မြို့သားနဲ့မြို့သားကတော်ရဲ့ဒုတိယမြောက်ရင်သွေးဖြစ်နေဒီနှစ်ဧပြီလမှာဖွားမြင်မှာဖြစ်ပါတယ်။American guitar အတိုင်းဝိုင်းမှာနာမည်အကျော်ဆုံးဖြစ်တဲ့ hip hop ဆိုတော့ Jay-Z နဲ့ Beyonce တို့ဇုံတွေလဲနှစ်သစ်ကုကံဒီမှာမြန်မာနိုင်ငံပုဂံမြေမှာရောက်ရှိနေတာကို Facebook စာမျက်နှာပေါ်ကဓာတ်ပုံတွေမှာတွေ့လာရပါတယ်2015နှစ်တက်က2014တည်းမရောတဲ့စိတ်လှုပ်ရှားမှုတွေကြုံတွေ့ရမဲ့နှစ်ဖြစ်နိုင်ပေမဲ့လေခြေခွဲဝန်းနေစရာနဲ့ဆုံးရှုံးမှုတွေရော့ပါပါစေလို့ပဲဆန္ဒပြုချင်ပါတယ်ရှင်အားလုံးအတွက်မင်္ဂလာရှိတဲ့2015ဖြစ်ပါစေ
မအေးတန်နာကျော်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်ဒီသတင်းပတ်မှာတော့စိတ်ပြိုကိုနုဆိုတဲ့စကားနဲ့ပတ်သက်ပြီးဆရာဦးဝင်းဖေကပြောပြထားပါတယ
်တောတာရှင်များခင်ဗျာမြန်မာဝေါ်ဟာရတွေသကပုံတွေထဲမှာလူတွေအတွက်လက်တွေအသုံးချရင်အလွန်အကျိုးများနိုင်တာတွေရှိပါတယ်။ကြုံရရင်အလင်းသင့်တယ်လို့ဝင်းဖေကတင်ပြပေးဖို့ကြိုးစားပါတယ်။တလောစီကအသက်80ကျော်လူကြီးသူမတွေစုမိကြရင်ထုံးစံအတိုင်းစိတ်ပျို့တော့ကိုနုဆိုတဲ့စကားကလေးထွက်လာပါတယ်။ဆရာဝန်ကြီးတယောက်ကဒီစကားကလေးဟာမိဂါမတ်တာမဟုတ်တဲ့အကြောင်းစိတ်အင်အားရဲ့ဥဆောင်မှုကအလွန်အရေးကြီးကြောင်းစိတ်ရဲ့နုပြိုမှုကရှေ့ဆောင်ရှေ့ရွယ်ပြုပါမှရုပ်ကလည်းလိုက်ပြီးနုပြိုဖို့အကြောင်းတရားပို့ပြီးတော့များလာနိုင်တာဖြစ်ကြောင်းခစ်သစ်စိတ်ပညာဆေးပညာအမြင်နဲ့ပြောပါတယ်ဒီတော့ဘာသာရေးဘက်ကလည်းသက်ကြီးရွယ်အိုတဲကသူ့အသက်နဲ့စာရင်အတော်ကြီးကိုကြမ်းမာရေးတောင့်တင်းနေသေးတဲ့ပုဂ္ဂိုလ်ကြီးတူကဥပါဒနာဘဝဥပါဒံကြောင့်ဘဝဖြစ်ရတဲ့ဆိုတဲ့ပရိစ္ဆသမုပ္ပါဒေကအပိုက်နဲ့ဆရာဝန်ကြီးကိုထောက်ခံပြောကြားပါတယ်ဝင်းဖေလည်းအဲ့ဒီပိုးကိုကြီးတွေပြောတာကိုနားထောင်ရင်လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကအဖြစ်ပြက်ကလေးကိုသတိရမိပါတယ်ဒီတော့ကဝင်းဖေစီကိုငယ်ငယ်ချင်းအမျိုးသမီးတဦးစီကဖုန်းဝင်လာပါတယ်သူ့နာမည်ကခင်ခင်မေးလို့ပဲဆိုကြပါစို့အဲ့ဒီခင်ခင်မေးဆိုတာကငယ်ငယ်ကလေးကစာသိပ်တော်တယ်ဒုတိယကမ္ဘာစစ်ကြီးဆိုတာကြားခံနေခဲ့တာတောင်းအသက်16နှစ်မှတက္ကသိုလ်ရောက်ပါတယ်တက္ကသိုလ်ကျတော့လေ BABED ဆိုတာတွေကိုတော့လျှောက်ဖြီတော့လျှောက်အောင်သွားပါလေခင်ခင်မေကမင်းကလေးပြီးပြီးအလွန်နုပြိုလှပပါပါလေကိုခါနာကလည်းပါပါလှလှခတ်သေးသေးပေမဲ့အချိုးကျပါလေငယ်ငယ်ရွယ်ရွယ်နဲ့ BABED အောင်ပြီးတော့အထက်တန်းပြဆရာမကြီးဖြစ်လာပါလေအလုံးမှလည်းအလွန်ကြိုးစားသူဖြစ်နေပြန်တာကြောင့်ဘာမှမကြလိုက်ဘူးမြမပြီးအလဲပိုင်းကမျိုးကြီးတစ်မျိုးမှာကျောင်းအုပ်ဆရာမကြီးဖြစ်လာပါလေဝင်းဖေစီဖုန်းဆက်ရတဲ့အကြောင်းကသူမအနေနဲ့အသက်50ကျော်ပဲရှိသေးတယ်။ကျမ်းမာရေးအရာဆေးပင်စင်ယူလဲရပြီဖြစ်တဲ့အကြောင်း the bat doing young on Yola doma mo, getting a gin with along with Dwilu John. When we got done in the mia, sharp we a jong jabby door, suit up people pure. When we got lay, young on my seat, the jongle, the ran there twedding, getting a gin chow yago. When we a mave suit up be like body, John Osia Maji dog can came in at came more, umong laru, malagin, sounding giant, say to his loose shot, the joan is about it. Chain her a chain, nene, nojabido, dog, kinking miru, Zanimon, yola jabari. Wimpy net the gajin with alum lampian dojabari. Umon lie ye, yoyiga, Nazi jove, she ne be me. Dog, kinking me, yoya, connoisse, jolla, bounty body. Wimpy root the line and dwiddle, nenge dunga lum hold away. The gap be we, young old siama, a poigi, leather, and so how barore. Wimpy root the poil umale. Want la aunt or tailam pijabare, a pibiagaro, save you don't go news who is the gun, a bionbian piadaba belu. Dog can give me a kimon gumonlava, a chimbiabare. Dog can give me hanging a yo and a young Utsiamaji pike a little. Do go do cheese a twimmy a little rababe. Edido, say uro go jazura lu pidoara ba, bere kamia. Save you don't go news who we may lay. Zadi zia biadi marana a ching a karma. They are the wall little, the rika jama, pijama, come here. Sell it in Biaba, me, jama chana javazi, general fever.
Swezo ya, Nubina, Shenyi, Siaji, Uin, Pepio, Piaget, that is a gao, Nasin, Ketayara, Piparishin, Viewigani, could tolin, Benny there. The Ningle, Nyajan, Tolin, Tedigaro, Metagima, Piso, no, my Pipari, a could tolin, Piget, Deniza, Seasing Ule, a season, it be Mima San or Jenya, Senaigani, Saturnai, a tea, Linumida, Nasanga, Kilohas, Titic, Go Changa, Linumida, Thons and Nick, Kilohas, Goto, Nangarugani, Bianbiro, Tolin, Bido, my Piparishin.
ပြည်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်။ဂျပန်ပင်လယ်ရေအောင်မှာကြီးမားတဲ့ပိုင်းဆိုင်၅ခုရှိရနေရာကိုတွေ့ခဲ့ရပြီးတော့အဲအရှက်လေးရဲ့ပျက်စီးရှာဖွေလုပ်ငန်းတွေကိုအင်ဒိုနီးရှားကစားရေးဖွဲ့တွေဒီကနေ့မှာပဲပြန်လည်စတင် တလောင်းတိရှိသွားပြီလို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။စွန်ရုပ်ရှင်လုပ်ငန်းကိုမချသေးရင်တော့အင်တာနက်ကတဆင့်ထိုးပေါက်တက်ခဲ့ခဲ့တယ်ဆိုရဲဆွဆွဲချင်းနဲ့အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်တဲ့ပေါ်မြောက်ကိုရီးယားကတုံ့ပြန်တက်ခိုက်ပြောဆိုလိုက်ပါတယ်။ပိတ်ဆို့တံခတ်မှုတွေကရန်လိုတဲ့ပြည်내မှုတွေအဖြစ်ရည်ညွန်းသုံးလုံးပြီးဒီလိုရဲ့ကြောင့်မြောက်ကိုရီးယားအနေနဲ့တိုင်းပြည်ချုပ်ချာအာဏာကိုကာကွယ်ဖို့တနိဋ္ဌန်တွေပုံမှုခိုင်မာလာစေတယ်ဆိုပြီးတော့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကိုကူကပ်ပြီးနိုင်ငံပိုင်မြောက်ကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီရစ္စတန်ဒေသမှာအမေရိကန်ကလိုယူဆတဲ့မောင်းသူမဲ့ဒုံးလင်ရင်နဲ့တက်ခတ်မှုကြောင့်စစ်သွေးကြွ9ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရတယ်။အာဖဂန်နိုင်ငံနဲ့နေဆက်တောင်ထူထက်တဲ့ဒတ်တာခိုင်ဒေသမှာရှိတဲ့စစ်သွေးကြွရဲ့စခန်းတစ်ခုကိုမောင်းသူမဲ့လေရင်ကဒုံးကျည်နေဆင်းနဲ့ပြစ်ခတ်ခဲ့တာလို့လည်းဒေသခံထောက်လှမ်းရေးအာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။တက်ခတ်ခံခဲ့ရတဲ့နေရာဟာဥစဘက်စစ်သွေးကြွတွေပုံမှုအသုံးပြုတဲ့နေရာတစ်ခုလို့လည်းပါကစ္စတန်လူမျိုးရေးအာဏာပိုင်တွေကယူဆထားကြပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကဝေဘာရီအရက်မှာကြီးမားတဲ့ပောက်ကွဲမှုတစ်ခုဒီကနေ့ပဲဖြစ်ပွားခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါရတယ်။ဆိုမာလီလူမျိုးရေးတပ်ဖွဲ့တွေရဲ့ရင်နှင်းဖြတ်တန်းချိန်မှာကားဘုံဖြစ်ပုံရတဲ့ပောက်ကွဲမှုနဲ့နောက်ဆက်တွဲမှာပဲတနက်တန်တွေလည်းကြားခဲ့ရတယ်လို့ဆိုပါတယ်။မိုဂါဒီရှုမြို့ကလူမျိုးရေးအထူးထက်ချတာရဲ့နိုင်ငံတကာလေဆိပ်နဲ့အနီးမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုပောက်ကွဲမှုကြီးဖြစ်ခဲ့တာလို့လည်းသတင်းတွေကဖော်ပြနေပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်။ VOA American အသံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ပေဝေကူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါရရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.